sau cu o zi pânjaia. ဝိသုဒ္ဓိမေကလူကြီးတော်တောင်းတယ်ဒီဝိသုဒ္ဓိမေနဲ့ပတ်သက်ပြီးတော့နိဗ္ဗာန်ဆင်ရအကျဉ်းအနေအဖြင့်ဒီမှာရှေးဥစွာမှတ်သားဆရာလေးတွေသိတဲ့သိတဲ့အကြောင်းအရာလေးတွေဒါတွေကိုအဓိကထားပြီးတော့ 내반로대비야기리다녜지생제니데내반또내반고요장피더란고위도디메가메가더라가란고호데에로내반란비야위도디메짱로두가디로똥자디위도디메고 ညစွာဖရာတည့်ရခေါ်တဲ့ကျမ်းတော်မဟုတ်ဘူးဖရာခေါ်တာတဲ့ဒေသနာတွေကိုအကျဉ်းချုပ်ပြီးတော့ရှင်မာဗုဒ္ဓကိုသာကနေပြီးတော့တကျမ်းတွေအနေအားဖြင့်စုပေါင်းပြီးတော့ပြခဲ့တယ်ဥပ္ပနပိတ္တယသုံးပုံဆိုတာဥပ္ပနပရိသတ်တွေကြားဖူးကြတယ်ဒီကနေ့ဆက်တာမူပါဠိတော်အုပ်ရအပြင်ပါဠိတော်အုပ်ရ၄၀ရှိတယ်တော့ပါဠိတော်အုပ်ရ၄၀ကို ဖွင့်ထားတဲ့အထာရကျမ်းပေါင်းစုစုပေါင်း56နဲ့တအုပ်ရှိတယ်အဲဒီဒါရ56တအုပ်မှာကိုယ်ဝက်ငုတ်လျောနေတဲ့အနက်တိုက်တွေကိုထပ်ပြီးတော့ဖော်ပြဖို့အတွက်တိရကျမ်းစာအုပ်ပေါင်းစုစုပေါင်း26နဲ့6စုစုပေါင်းပါဠိဘာသာနဲ့ရေးထားတဲ့ပိဋကတ်သုံးပုံဘူးရန်ပါဠိတို့ဖွင့်ထားကြတာနောက်ထပ်ဖွင့်တဲ့တိရကျမ်းစုစုပေါင်း130နဲ့ရှိဟုတ်ရှိတယ် အဲ့ဒီ136ဟောပိဋကတ်သုံးပုံကိုတကယ်နှိမ့်ချုပ်ပြီးတော့ထောက်ရင်ပါထွက်လာလဲဆိုရင်ပေါ်ဒီဘေရီယာ36ခုနှစ်ပါပေါ်ဒီဘေရီယာ36ခုနှစ်ပါဆိုရင်အပိဓမ္မာသင်္တန်းတက်ဖို့ပြီးဖြစ်ကြတော့ပုဂ္ဂိုလ်များဒီလောက်ဆိုရင်တော်တော်များများရိုက်မိကြပါပြီစာမေးဖို့ဖြစ်ဆိုထားတဲ့ပုဂ္ဂိုလ်အနေနဲ့လေပေါ်ဒီဘေရီယာ36ခုနှစ်ပါဆိုတာ ပါလေးစတာကောင်းစဉ်အားဖြင့်တော့နိနေပါပါမှတ်ကမှတ်မိကြသေးရလားဘောဒီဘေရီယာ36ခုနှစ်ပါဆိုတာတတိပဒံ၄ပါမမပဒံ၄ပါအဋ္ဌိက၄ပါအင်္ဂရေ၅ပါဘောဘောဇဉ်ခုနှစ်ပါမဲ့ခင်ရှိပါပေါင်းရင်အလုံးစုစုပေါင်းပါလေ ဘောဓိဗေဂိယ36ပါးကိုအဘိဓမ္မာပါဠိတော်မှာမြတ်စွာဘုရားကဌာနခုနှစ်ခုခွဲပြီးတော့ဟောထားတယ်။တတိပဒံ၊တဌာန၊ပမ္မပဒံ၊တဌာနမေဂေ၊တဌာနနောက်ကအိန္ဒြေ၊တဌာနအေဂိဘ၊တဌာနဘော၊တဌာနဘောဇဉ်၊တဌာနဆိုပြီးတော့စုစုပေါင်းဘောဓိဗေဂိယ36ခုနှစ်ပါးကိုဌာနခုနှစ်မျိုးဖြင့်ဟောထားတယ်။ အဲ့ဒီဘောဓိဗေဂိယ36ခုနှစ်ပါးကိုမှာထပ်ပြီးတော့အကျဉ်းချုပ်လို့ရှိရင်မဲ့ငင်ရှိပါကောမှာထပ်ပြီးတော့အကျဉ်းချုပ်ရင်သီလသမာဓိပညာသိက္ခာ၃ပါးပဲရတယ်။အဲ့ဒီသီလသမာဓိပညာသိက္ခာ၃ပါးကိုပိဋကတ်၃ဖို့ပါဠိတော်ရရှိသမျှအထာကရာတွေရအကျဉ်းချုပ်ပြီးတော့တကြံသေးနဲ့ရေးသားထားတဲ့ကျမ်းကိုလက်ညှိုးထိုးပြပါဆိုရင်ပေးထားကြနော်ဝိသုဒ္ဓိမေထာကရာကျမ်းဒါကြောင့် ဥဇင်းတို့ဓမ္မပရိသတ်တွေဓမ္မပရိသတ်ဆွေတို့မျိုးတို့များဒီနေ့ပန်ကြားမိဝိသုဒ္ဓိမေကျမ်းဆိုတာပိဋကတ်၃ပုံကိုတနည်းအားဖြင့်ပါလေပါဠိစာပေနဲ့ရေးသားထားတဲ့တရ16ချောက်ကျန်သောပါဠိဓာရာတရားတွေကိုတကြံတည်းဖြင့်အကျဉ်းချုပ်ပြီးတော့ပြဆိုတော့တဲ့ကျမ်းဒီပါကျမ်းတော့ဝိသုဒ္ဓိမေကျမ်း အဲ့ဒီဝိသုဒ္ဓိမေကျမ်းကိုဒီကနေ့ဥဇင်းတို့သင်ရမှာအဲ့တော့ထာဂရဆရာတော်ဘုရားကတော့ဒီဝိသုဒ္ဓိမေကျမ်းကိုသူကြိုးစားပြီးတော့အဲ့ဒီမှာရေးသားထားတာစာမျက်နှာပေါ့အခုဥဇင်းဒီမှာပထမတွဲပဲပါဠိဘာသာနဲ့ယူလာတယ်စုစုပေါင်းဆရာ ရှင်မဗုဒ္ဓကိုသာရေးခဲ့တာကစာမျက်နှာပုံ840နဲ့နှစ်မျက်နှာရှိတယ်အခုပိဋကသုံးပုံအကျဉ်းချုပ်ပြီးတော့ရှင်မဗုဒ္ဓကိုသာအစီနှိပ်ထုတ်ပြီးတော့ရေးသားရတာစာမျက်နှာ842မျက်နှာရှိတယ်မြန်မာတလုံးမပါဘူးအလုံးပါဠိဘာသာနဲ့အနှိပ်ထုတ်ထားတဲ့ပါဠိကဗျာတွေများပါတယ်ဥစဉ်အဲ့ဒါကိုတော်ဝတော်လုံးညအရှင်ဘုတိတန်ယူဝေးတော့ပေါအောင်ကြည်ရတယ်နော်အခုဒီပရိသတ်ကိုပိဋကသုံးပုံဆံရသုတ်တံပေါင်းတော်တော်များတယ်အခုလည်းဗိုက်ထဲမှာကြက်လာပါတယ်သုတ်တံပေါင်း100ကျော်လောက်အနှိပ်ရှုပ်ပြီးတော့သုတ်တံပေါင်းစုစုပေါင်းဘယ်လောက်ရှိရုံ1900ကျော်ရှိတယ်ဒီသင်္นานမှာဆံရဆံရကိုပြောသွားဖို့တဲ့ဗိုက်ထဲမှာသုတ်တံပေါင်း100ကျော်လောက်ဗိုက်ထဲမှာထည့်ထားတယ်ဒါမှအရှင်တော့မရဘူးအကျဉ်းရှုပ်ပြီးတော့ဥစဉ်တင်သွားမှာပါနော်ရတဲ့အရှင်ကလေးမှာတန်ဖို့ရှိရှိဒီတော့အားလုံးဥစဉ်တော့ပရိသတ်တွေသောဘောင်းနာလေထားဖို့ဟာကဒီကနေ့တန်ကြမေဝိသုဒိမကျမ်းသည်ပိဋကသုံးဖုံကိုအနှိပ်ရှုပ်ပြီးတော့စာအုပ်တစ်ကျမ်းတည်းနဲ့ရေးသားထားတဲ့ကျမ်းကိုငါတို့သင်ယူနေရတယ်လို့အဲ့လိုမှတ်ထားဖို့ကြည့်တယ်။ရှင်နုရုဒ္ဓသင်္ကြန်ကျမ်းကိုရေးခဲ့တာကအဘိဓမ္မာ5ကျမ်းမှာပါတဲ့အနက်အဋ္ဌပေကိုအကျဉ်းရှုပ်ပြီးတော့သင်္ကြန်တစ်ကျမ်းတည်းအနေအချင်းရေးခဲ့တယ်။ပြီးမှတကဝိနည်းပင်ကအထာကရာဆိုတာရှိတယ်။ဝိနည်းပိဋကပါဠိထာဂရာတွေကိုအကျဉ်းချုပ်ပြီးတော့အဆုံးဖြတ်နဲ့တကွတကြံတဲ့အနေနဲ့ရေးသားထားတဲ့ကျမ်းကိုဝိနည်းသင်္ကထာဂရာကျမ်းပါဠိစာပေထဲမှာကျေဝန်းလာစွာသောဝိနည်းပိဋကတခုကိုတကြံတဲ့နဲ့ရေးသားထားတဲ့ထာဂရာသည်ဝိနည်းသင်္ကထာဂရာကျေဝန်းလာစွာသောအဘိဓမ္မာ5ကျမ်းကိုတကြံတဲ့နဲ့ရေးသားထားတဲ့ထာဂရာကရှင်အနုရုဒ္ဓရေးတဲ့အဘိဓမ္မာလက်မှတ်ထာဂရာလို့ဆိုတဲ့သင်္ကြန်ကျမ်းအခုဝိသုဒ္ဓိမကျမ်းကတော့အဲ့လိုမဟုတ်ဘူးသုတ်တံပိဋကယောအဘိဓမ္မာပိဋကယောဝိနည်းပိဋကယောပိဋကသုံးပုံလုံးကိုတကြံတည်းနဲ့ရေးသားထားတဲ့ကျမ်းသည်ဝိသုဒိမကျမ်းဒါကြောင့်ရှေးကဆရာတော်ကြီးများသာသနာထေသို့ဝင်ရောက်လာသောယဟန်တို့များသည်ပိဋကသုံးပုံကိုကြည်ကြည်ပြန့်ပြန့်တန်တန်ဆတ်ဆတ်လေ့လာရှင်းကမကျွတ်မတက်ဆွမ်းနိုင်ဘူးမအားထုတ်နိုင်ဘူးဆိုတဲ့ပုဂ္ဂိုလ်များသည်အ ਨੇ ဆုံးတော့ဝိသုဒိမကျမ်းပြီးမှပါလေသံယောကျမ်းဒီမှာဝိညာသင်္ကအထာကရာကျမ်းဒီကျမ်းသုံးခုကိုတော့သာသနာဝန်တိုင်းရှင်ရန်တဲ့ဟာမဖြစ်မနေတန့်အောင်ကိုသင်ယူရမယ်ဒါမှာကြခေကြယေဇူးဆရာတော်ကြီးတို့ကလူဝန်ကြောင့်ဖြစ်တဲ့တဂရာမအနေနဲ့ကြတဲ့ခါတော့ပိဋကသုံးဖုံကိုတကယ်နှံ့နှံ့ဆတ်ဆတ်ကိုကမလစ်လာနိုင်ဘူးလစ်လစ်မလစ်လာနိုင်ဘူးပါဠိဘာသာနဲ့ရေးထားသည့်အတွက်ကြောင့်ဒီတော့ဖျားရှင်သာသနာနဲ့ကြုံတုံးကြုံကြိုက်အရှင်ခါကာလမှာမြတ်စွာဘုရားဓမ္မကန္တာစိတ်မှန်ကိုတကယ်ချေချင်မြဲ့မြဲ့နားလေအောင်သဘောပေါက်ရှင်တဲ့ပုဂ္ဂိုလ်မှန်သမျှသည်အ ਨੇ ဆုံးဝိသုဒ္ဓိမဲ့တကြံကိုတို့ဗုဒ္ဓရဲ့သားတို့သမီးတို့များမှန်သမျှလက်ကိုလေ့လာထားမယ်အဲ့ဒီလိုမှမလေ့လာဘူးဆိုလို့ရှိရင်နိဗ္ဗာန်သွားတဲ့လမ်းကြောင်းသည်ဘယ်လမ်းကြောင်းကအဓိကလဲဆိုတာကိုမြေပုံကိုတိတိကျကျမဖိုက်ထားသည့်အတွက်ကြောင့်လမ်းခီးမှာပါလေဇဝေဇွာဖြစ်နေကြလိမ့်မယ်ဘာကြောင့်တရားထုမရတာလဲဆိုတာကိုလည်းကိုယ်မှန်တာမှအကုန်လုံးဒီမြေပုံနဲ့ထောက်ကြည့်လို့ရှိရပါလန်လွေးနေလို့ပါလားစကလုံးသိလာရလိမ့်မယ်။ဒါကြောင့်ဝိသုဒ္ဓိမတကြံကတော့မြတ်ဗုဒ္ဓဤသားတို့သမီးတို့များမှန်သမျှအကုန်လုံးလေးလာမှတ်သားသင်တယ်ဆိုတဲ့အကြောင်းအားလုံးပရိသတ်ဉာဏ်မျက်စိပွင့်ဖို့အတွက်ပေါ့နော်။ကြိုတင်ဒီမှာပြောကြရခြင်းဖြစ်ပါတယ်။ဒီတော့ဒီနေ့ဝိသုဒ္ဓိမထာရာကိုရေးခဲ့တဲ့ပုဂ္ဂိုလ်သည်ဘယ်သူလဲဆိုရင်ရှင်မဗုဒ္ဓဂေါသပတ်မိနော်။ရှင်မဗုဒ္ဓဂေါသကဘုရားပရိနိဗ္ဗာန်ဆွံပြီးတော့အနှိပ်900နဲ့1000ကြာမှာပိုပေါက်ခဲ့တဲ့ပုဂ္ဂိုလ်သူအဲ့ဒီလိုပဲအာရုံပြုလိုက်ဒီနေ့ဘုရားပရိနိဗ္ဗာန်ဆွံမှုသွားတာနှိပ်ပေါင်း2562နှစ်ပြည့်တော့မယ်လာမေကဆုံဆိုရင်နှိပ်ပေါင်း2562နှစ်ပြည့်တော့မယ်ရှင်မဗုဒ္ဓဂေါသလူဘဝမှာရောက်ခဲ့တာကဘုရားပရိနိဗ္ဗာန်ဆွံပြီးတော့အနှိပ်900နဲ့1000ကြာမှာရှင်မဗုဒ္ဓဂေါသရောက်ခဲ့တယ်အဲ့ဒီကနေဒီမှာရှင်မဗုဒ္ဓဂေါသသည်သူကအိန္ဒိယနိုင်ငံအိန္ဒိယတောင်ပိုင်းသားပေါ့နော်ကိစ္စပူရာတိုင်းကမောရန္တယွာဆိုတာဥတောင်းတောင်းဦးနဲ့တူတဲ့အသွင်ပုံပန်းတန်ရှိနေတဲ့ယွာမှာမွေးဖွားတယ်အဲ့ဒီရှင်မဗုဒ္ဓဂေါသကဘုရားပရိနိဗ္ဗာန်ဆံပြီးတော့သာသနာ၌965ခုလောက်မှာတည်ဟောသွားပြီးတော့မာဝိဟာရဝါဒီကျောင်းတည်းကြီးမှာရှင်မဗုဒ္ဓမိတ္တအစရှိသောအထာဂရာကျမ်းပြုမထေရမြတ်ကြီးတို့ထံမှမဟာထာဂရာကြီးတွေမဟာပြစ္စဒိဋ္ဌာဂရာကုရုံဒီထာဂရာဆိုပြီးတော့ဒီအထာဂရာကြီး3မျိုးကိုကြာကြာနာနာသင်ပြီးမှဒီဝိသုဒ္ဓိမကျမ်းကို ရှင်မဘုရားကိုသာရေးခဲ့တာအဲ့ဒီဝိသုဒ္ဓိမထေရမှာရှင်မဘုရားကိုသာလက်ဆွန့်ပြထားတဲ့နော်ပိဋကသုံးပုံရဲ့အနိစ္စကြံကိုဦးဇင်းတို့ဒီအခုရှင်ကစပြီးတော့သင်ကြားကြရမယ်ဒီတော့ရှင်မဘုရားကိုသာဒီဝိသုဒ္ဓိမကိုမရေးမီမူရင်ပါဠိတို့မြတ်စွာဘုရားစေတဝါချွေကြောင့်ကိယောင်းမွေလို့စံပြတော်မူနေတဲ့အချိန်နတ်သားတယောက်လာလျှောက်တာကိုကြောင်းပြပြီးတော့ဘုရားရှင်ဖြစ်လိုက်တဲ့ကာထာတပုတ်အဲ့ဒီကာရတပုတ်ကိုယူပြီးတော့စာမျက်နှာပေါင်း842မျက်နှာဖြင့်ဖွင့်ဆိုခဲ့တယ်။အဲ့ဒီစာမျက်နှာပေါင်းစိုက်တမှုနဲ့842မျက်နှာအတိုင်းတာပမာဏရှိသောကျမ်းကိုမရေမီရှင်မဗုဒ္ဓဂေါသာသည်ရှိဥစွာတေသကပိဉ္စံအစိမ့်မှန်ဖြစ်တော်မူသောမြတ်စွာဘုရားကိုရှင်မဗုဒ္ဓဂေါသာဘာနဲ့ရှိခိုးခဲ့လဲဆိုပြီးလို့ပြောမှာတော့တိတူဆရာတော်ကြီးဟောတော်ကတရားဟောတော်ကအမြဲတမ်းရှင်မဗုဒ္ဓကိုသာရှိခိုးတဲ့ကာထာနဲ့ရှိခိုးတယ်ရဟူးကြမှာပါရှေးကတရားနာဖူးတဲ့ပုဂ္ဂိုလ်တွေရှေးကတိတူဆရာတော်ကြီးဟာပါဠိတော်ဟောဆိုင်နေနဲ့ဟောတယ်နောက်ပိုင်းမှာသူအလုတ်အမတန်များလွန်သည့်အတွက်ကြောင့်စာကြည့်ဖို့လည်းအချိန်မပေးနိုင်တဲ့အခါမှာလောကလူသားတွေကလည်းပဲပါဠိတော်ဟောဆိုင်ကိုနောက်ကသိညာနဲ့မလိုက်နိုင်တဲ့အခါမှာခိုက်နဲ့လျော်ညင်းစွာပဲနောက်ပိုင်းမှာဟောခဲ့တယ်ရှေးကမင်းကွန်ဆရာတော်ကြီးတို့အနိစကန်ဆရာတော်အဲ့ဒီထူးကြီးဆရာတော်တို့ကဲသောပါဠိတော်ဟောဆိုင်ဟောတော်ကတိတူဆရာတော်ဘုရားကြီးပန်းနေဖို့တက်တည်နေတပြိုင်နဲ့ဘုရားရှိခိုးတဲ့ဂါထာပေပါဠိနဲ့စတော့ဒီပရိသတ်တွေမှတ်မိကြလားတပါရလုံးနည်းနည်းရွတ်ပြစမ်းပါအောင်ကရုဏာတိတလဟတရားဟုတ်လားရပါတယ်ပရိသတ်မရွတ်လဲဥစဉ်ရွတ်ပြပါမယ်နော်ရှင်မဗုဒ္ဓကိုသာအမြဲတမ်းရှိခိုးတဲ့ဂါထာနဲ့တိတူဆရာတော်ကြီးကအထာရာဆရာကိုအားကြလို့မြတ်ဆုတောင်းထားလားမသိဘူးနော်ဒီကနေ့ဒီစာမျက်နှာ942မျက်နှာအတိုင်းတာပမာဏရှိသောနော်ဝိသုဒ္ဓိမြတ်ကိုဒီကနေ့ဥစဉ်ပို့ချမှာဖြစ်သည့်အတွက်ကြောင့်ရှင်မဝီယံကျမ်းဆရာဖြစ်သောရှင်မဗုဒ္ဓကိုသာရှိခိုးတဲ့ဂါထာပုတ်နဲ့ပဲပြန်ပြီးတော့ဥစဉ်ရှိခိုးသွားပါမယ်။ကဲအလုံးပရိသတ်ကျမ်းဆရာကိုလည်းပဲဂုံပြုတဲ့အနေနဲ့ကျမ်းဆရာအလေးနဲ့ထားပြီးတော့ဝိသုဒ္ဓိမြတ်ကျမ်းကိုမရေမီဖရာကိုရှိခိုးခဲ့တဲ့အဲ့ဒီကရုဏာသီတလဟတရားစိုက်သောဂါထာပုတ်ဖြင့်အလုံးပရိသတ်ဒီကိုစားဦးစင်ကရှိကိုပူဇော်ပေးပါမယ်ကရုဏာတိတ္တလဟရယပညာပိဇောတဝိတမောဓမံကရုဏာတိတ္တလဟရယပညာပိဇောတဝိတမောဓမံသနရမရလောကကရုံဝန္တေသုကတံဂတိဝိမုတ်တံဧတေနာသစ္စဝစ္စေနာသုခိတာဟွန်တုပါဏိနောဧတေနာသစ္စဝိစေနာသုခိတာဝန္တုသာတဝောကရုဏာတိတ္တလဟရယံမဟာကရုဏာရောမြတ်အေဒါဖြင့်လယလယဖွဲ့လယအေမြစီပံကြီးလင်းသောရွှေဆိုင်နှလုံးတော်လည်းရှိတော်မူပါဘေထသောပညာပိဇောတဝိတမောဟဓမ္မအရတ္တမေပညာတိဟုသောစီမိယောင်ဖြင့်အဝိဇ္ဇာတိဟုသောအမိတ်မောင်ကိုကောင်းစွာမသိပေဖြောင်းဖြည့်စီတော်မူတတ်ပါပေထသောသနရမရလောကကရောလူနဲ့တဝါသောနတ်ဟုစွာသောပတ္တလောကအလုံးဤညွန်ယုံဥခေလေးမြတ်ပြုတဲ့သောဆရာတော်စုဖြစ်တော်မူပေထသောဂတိဝိမုတ်တံဒေဝမနုဿနိရယနဲ့ပေတတရိစ္ဆံလာယံအရှိငါထံသောဂတိတော်မှလည်းပဲအထုသာကဲလွတ်တော်မူတတ်ပါပေထသောသူကတံစကားချခွန်လူနိုင်ထွန်းလေတခွန်းနှခွန်းကိုသာကြိုးရှိရာကိုကောင်းစွာမသွေးဆိုးတော်မူတတ်ပါပေနာသောဗုဒ္ဓံဗုဒ္ဓနာမရွှေဘွဲခံသည်ဗုဒ္ဓံဗုဒ္ဓနာမရွှေဘွဲခံသည်တင်ဘူးထွားတော်မြတ်ဖျားကိုဝန္ဒီဝန္ဒမတရားဟုတ်တရားနာပေးရန်ကြွား၍သင်တန်းပို့ချသူသင်တန်းတက်လာသူပရိသတ်မြတ်ပေးရန်ကြွား၍ကျမ်းမာစေကြောင့်စုမတောင်း၍ဩဃညွာကြိုလက်ဆောင်မိုး၍ရှိကိုဥညွာကြပါကုန်၏မြတ်စွာဘုရားဧတေနာသစ္စာဝိစေနာဤသို့နှုတ်မှပြုပြန်၍ဟောမန္တဝစီပရမသစ္စာစကားကိုပြောဆိုလျောက်တော်ပူဇော်လိုက်ရပါလေသောကြောင့်သာရဝေါနိဗ္ဗာန်လမ်းပြဝိသုဒ္ဓိမေသင်္ဍသို့တက်ရောက်လာကြကုန်သောသင်္ဍယကတဤကာမပေါင်းသူတို့ကောင်းတို့သည်သူခိတ္တပေယံကဲကွာကျမ်းမာရှင်သာရှင်ရှိကြကုန်သည်ဘဝံတုမောက္ခမသွေဖြစ်ကြပါစေကောင်းသတည်ကဲဒီဝိသုဒ္ဓိမေ จันเนี่ยปัดเตะပြီးတော့အတိတ်ပဲပြောရအောင်မယ်ဆိုတော့ဒီမှာဝိသုဒ္ဓိမကျန်ကိုဥဇံတော့မြန်မာနိုင်ငံမှာနေတရမြန်မာပြန်ဆိုပြီးတော့ရှေးကရေးခဲ့တဲ့အထက်မှာပါရမဆုံးရှိဥစွာပခန့်ကြီးဆရာတော်ရေးတဲ့ဆုံးထားမှုဝိသုဒ္ဓိမနေတရဆိုတာတမှုတွေ့တယ်ပြီးမှလေဒီဆရာတော်တို့ရဲ့ဆရာဖြစ်ခဲ့ဘူးသောပြည်ဆရာတော်လို့ခေါ်တဲ့ဆရာတော်မေရာဦးရေးခဲ့တဲ့ဝိသုဒ္ဓိမမြန်မာပြန်နေတရတမှုတွေ့တယ်ပြီးမှမန္တလေးမောတိတိုက်ကအဲ့ဒီမှာပြန်ထားတဲ့ဝိသုဒ္ဓိမမြန်မာပြန်တမှုဥစဉ်တွေ့ကြရတယ်ပြီးမှကြိတ်လပစ္စည်းမယုံဆရာတော်ဆတ္တမမြောင်ရွှေကျင်သာသနာပိုင်ရေးသားစီကုံးထားတဲ့ဝိသုဒ္ဓိမမြန်မာပြန်တမှုတွေ့ရရပါတယ်ပြီးမှမာဇေဆရာတော်ကြီးရဲ့ဆရာဖြစ်တော်မူသောမူလမင်းကွန်ဆရာတော်ဇေတဝန်ဆရာတော်လည်းခေါ်ပါတယ်အဲ့ဒီမူလမင်းကွန်ဆရာတော်ကြီးမြန်မာပြန်ထားတဲ့နေတရရေးထားတဲ့ဝိသုဒ္ဓိမမြန်မာပြန်တမှုပြီးမှမာဇေရိတ်သားမှာနိုင်ကဆရာတော်ကြီးလုပ်ခဲ့တဲ့စကိုင်းရွှေစည်တီဆရာတော်ကြီးစိုက်တာသင်္ကန်နာခိုက်ကရေးထားတဲ့ရွှေစည်တီမူဆိုတာလေးတခုတွေ့ရတယ်ပြီးမှကြိတ်ထုံမျိုးကဒီဖရာသုံးစုဆရာတော်ကြီးဆရာတော်ကြီးဥနန္ဒမာလာသူရေးထားတဲ့ဝိသုဒ္ဓိမမူတခုတွေ့ရတယ်နောက်ဆုံးမှာစိုက်တာသင်္ကန်နာခိုက်က2500သောပင်္ဂါတော်ရှင်သူမြတ်မြတ်လျှောက်တော်တောင်းပန်လို့မာဇေဆရာတို့ရေးသားတဲ့ပါလေဝိသုဒ္ဓိမေညာမပြန်တမှုတွေ့တယ်မာဇေဆရာတို့ကတော့ဒီဝိသုဒ္ဓိမေထာဂရာကြီးကိုညာမပြန်ပြီးတော့ရှင်းနေရှင်းနေတကွဆရာတို့ကြီးရေးသွားတာအလုံးစုစုပေါင်းအတွေ့ပေါင်းလေတွေနော်စာမျက်နှာပေါင်းအဲ့မှာ2000ကျော်လောက်တွေ့ရတယ်2368မျက်နှာတည်တည်ပါနော်ရှိတယ်အဲ့ဒီစာအုပ်တွေကိုဥစဉ်ဒီမှာရတဲ့အရှင်ကလေးမှာတော်တော်ကိုအရှင်ယူပြီးတော့ဖတ်လာတယ်နော်မူရင်သုတ်တန်တွေကိုတို့အားလုံးအတန်နဲ့ဆုံးပိတ်ထည့်မှာထည့်ထားတယ်မမေ့သေးဘူးဒီသင်္นานပြည့်ရင်တော့အဲ့ဒီကမေ့သွားမှာပဲပြန်မထိမ့်သိမ့်နိုင်ဘူးနော်သင်္นานကာလအတွင်းမှာတော့ဥစဉ်ပိတ်ထည့်မှာတော့မေ့ရှင်တာကမေ့အကုန်လုံးရမယ်သင်္นานပြီးသွားရင်တော့အဲ့ဒါတွေနေရာမရှိတော့ဘူးတခြားစာပေတွေထည့်ရမှာအဲ့တော့ဒီသင်္นานကာလမှာအတန်နဲ့ဆုံးစူးစမ်းပြီးတော့ပို့ချသွားမယ်အဲ့ဒီမူတွေထည့်ကနောက်ပိုင်းမှာဝိသုဒ္ဓိမေစာမေးပွဲစိုက်တာသင်္ကနာပြီးတော့ပေါ်ပေါက်လာတဲ့ဝိသုဒ္ဓိမေစာမေးပွဲအကျဉ်းပေါင်း50ကျော်ခဲ့ပြီအဲ့ဒီအကျဉ်းပေါင်း50ကျော်တဲ့ကျင့်ပါခေတဲ့စာမေးပွဲမှာပြန့်ထိုင်ထားတဲ့မူကတော့အဲ့ဒီဟိုကပထမကဆရာတော်ရေးတဲ့နော်အဲ့ဒီမူကိုအဓိကထားပြီးတော့ပြထိုင်ထားတာရှိပါတယ်အဲ့ဒီမူကိုအဓိကထားပြီးတော့ညောင်လေးပင်ဆရာတော်ကဝိသုဒ္ဓိမေအရသာဆိုပြီးတော့တောက်ထင်းနဲ့ပြီးအောင်ရေးတယ်အခုနောက်ပိုင်းကြားတဲ့အခါမှာဒေါက်တာမက်တင်မွန်ဆရာကြီးတို့ကလည်းပဲဒီမှာသုံးအုပ်ရေးထားတာတွေ့တယ်။နော်ဒီဘက်မှာလည်းသင်္นานမှတ်တမ်းနေနဲ့နော်ရေးသားကြတာဝိသုဒ္ဓိမေတော်တော်များတယ်။အခုဦးစင်ကတော့ဒီ9ရက်တာကာလအတွင်းမှာသင်ဖို့အတွက်စာမျက်နှာအောင်အားလုံး86မျက်နှာကိုအဓိကယူခဲ့ရတယ်။နောက်ပိုင်းကကမ္မထနိုင်တဲ့ကဒီမှာဝိသုဒ္ဓိမေစစ်လက်ခံတော့အခြေရေးထားသည့်အတွက်ကြောင့်အဲ့ဒါတွေကိုကြိုတင်တပြိုင်နဲ့ပို့ချလို့မရနိုင်သည့်အတွက်ကြောင့်ပြိသက်တွေအတွက်ကြိုတင်သိထားရမည်ကမ္မထမ်းပိုင်းကိုနောက်ပိုင်းမှာစာမျက်နှာ30လောက်ဒီမှာထည့်ထားတယ်ဒီ9ရက်တာကာလမှာတော်တော်များများအရှင်ယူပြီးတော့ပွားကြမယ်တနေ့ကိုလက်ချိန်လောက်တော့ရမယ်လို့ထင်ပါတယ်ပထမပိုင်းချိန်မှာတနားခွဲလောက်ယူမယ်ဒုတိယချိန်မှာတနားပြီးမှတတိယချိန်မှာတနားခွဲလောက်ယူကြာမှာထမင်းကြွေပေါ့နောက်ဆုံးချိန်မှာ8နာရီထိသွားမယ်ဟုတ်လားတနေ့မှာအားလုံးတနာ ਈ က7နာရီ8နာရီဆိုတဲ့ကာလအတွက်မှာမိနစ်90ပဲနာရှင်ပေးမယ်เนาะ3ညနာမှာကိုဟုတ်မလားကြာနေ9နာရီခွဲကတော့စာသင်ရှင်9ရက်ဆိုတော့စုစုပေါင်းနာရီပေါင်းဘယ်လောက်ရောက်သွားမှာတော့ဟုတ်လားဟိုဘက်ကနာရီပေါင်း25နာရီတော့ကြိုးသွားမှာပါเนาะကဲအဲ့တော့ဝိသုဒ္ဓိမေစကြတော့မယ်အာလုံပရိသတ်ကောင်းဆိုင်တွေကိုဖတ်ပြလိုက်စမ်းပါနိဗ္ဗာန်လမ်းပြကဲနမောတ္တသာကြိုဖတ်လိုက်တော့ရပြီ။ကွန်ရဲ့ချင်းသုံးပါးစသည်ကိုပြဆိုခြင်းဒါဝိသုဒ္ဓိမေအယတာစာအုပ်ကိုအကျဉ်းချုပ်ပြီးတော့သူ့ကောင်းစဉ်အတိုင်းပဲဦးစင်ကမြန်မာပြန်ထားတာနော်။အောက်ကနတ်သားအမေတဲ့ပါဠိကတော့အာလုံပရိသတ်တဲ့ပါဠိဖတ်နေနေတဲ့ကြီးကတော့ဒီမှာမထည့်တော့ဘူး။ပါဠိကိုအန်ဒောဇတပဟိစဒာစဒာယစတိတပဇတန်တန်ဂေါတမပု္ပ္ပာမိကောအိမဝိဇ္ဇေဒီဇရာဒါက နတ်သားတယောက်ကသာဝတိပိစေတဝံရွှေကြောင့်ခင်ရောက်မှုတွေစံပြတော်မူနေတဲ့မြတ်စွာဘုရားကိုညသန့်ခေါင်ရရှိမှာလာလျှောက်တဲ့ဂါထာပြီးမှမြတ်စွာဘုရားကအဲ့ဒီဂါထာနဲ့ပတ်သက်ပြီးတော့ဩဘဒုတိယစာမျက်နှာကြတဲ့အခါမြတ်စွာဘုရားကဖြေထားတဲ့ဂါထာတစ်ပုဒ်ပါတယ်နော်တိလေပရိဋ္ဌာယနရောတပညောစိတ်တံပညာစဘာဝယအာတာပိနိဗ္ဗောဘိက္ခုသောအိမဝိဇေတိစနရှင်မာဗုဒ္ဓဂောသာတိပိဋကသုံးပုံကိုအကျဉ်းချုပ်ပြီးဖွင့်ဆိုထားတဲ့ဆိုပေမဲ့တကယ်ကြနတ်သမေးတဲ့ဒီတဂါထာနဲ့ဖယားရှင်ဖြေထားတဲ့ဒီတဂါထာဒီနှစ်ဂါထာကိုအကျေရှိပြီးတော့ရှင်မာဗုဒ္ဓဂောသာရေးသွားတာစာမျက်နှာပေါင်း900ကျော်ရေးသွားတယ်နော်အလုံးကဂါထာဆိုတာကပြာကိုပြောတာပမာမန်ယိုယိုရေးထားတာမဟုတ်ဘူးနတ်သားကလည်းကပြာဆရာပဲဖယားကလည်းကပြာနဲ့မေးသည်တို့ကြောင့်ပါလေကပြာနဲ့ပဲဖြေသွားတယ်အဲ့ဒီလိုပမာမန်အပြင်ကပြာနဲ့မေးပြီးတော့ကပြာနဲ့ဖြေတာကိုအကြောင်းပြုပြီးတော့သိစ္စာတရားကိုသိနိုင်တဲ့ပုဂ္ဂိုလ်ကတော့ဥဇင်တော်သာမန်ပရိသတ်နဲ့အနတ်တော်မနာဘူးဟုတ်လားဘယ်လောက်ထိနဲ့နေလဲဆိုပြီးမှဖတ်ကျင်ပေါ်သိမယ်ကဲအလုံးဥဇင်နဲ့အပန်တူညှိပြီးတော့ပါဠိကပြာကိုပါဠိနဲ့တူအောင်ဥဇင်တော်ဖတ်ကြရအောင်အန္တောသဒ္ဓပိသဒ္ဓသရာယသတိတာပဇာတံတံဂောဓမပု္ပ္ပာမိကောဣမံဝိဇရေသဒ္ဓဖတ်ပါဂောဓမအနွယ်ဖြစ်တော်မူသောမြတ်စွာဘုရားยาสระอาจารย์ตนาคนล้วยติอันโดสดาอต้วนไนพวยเชจุถ้วยญิยยตาอิปหิสระอัปปาไนพวยเชจุถ้วยญิยยตาอิตะนีกาอันโดสดาปหิสระต้วนปะณเชพวยเชจุถ้วยမြေရတတ်တော်ကြောင့်အန္တောဇဒာပိဇဒာဟူ၍အမိယိတာယဇဒာယထိုတဏကွန်၍သည်ပဇာပတဝါပေါင်းကိုသတိတာဖွေးချက်ရှုပ်ထွေးမြေရအိတန်တသမထိုကြောင့်တန်ထိုရှင်တို့ဖရာကိုပု္ပ္ပာမိမေလျောက်ပါ၏ဣမံသရံဤတဏကွန်ရွက်ကိုကောအဘေသူသည်ဝိဇဒရေခုတ်ပြတ်ဖောက်ထွင်းဖြေရှင်းနိုင်ပါအနိဒါကဘသူကမေးတာတော့နတ်သားကမေးတာဘုရားကိုပါဠိနဲ့မေးတော့မြတ်စွာဘုရားကပါလေပါဠိနဲ့ဖြေထားတာကဲဟောကအတိတ်ပေကဆိုတဲ့စာပိတ်ကိုမသွားနဲ့ဟောဗုဒ္ဓအဖြေပါဠိကိုအလုံးဆက်ဖတ်ရအောင်တိလေပဏိဌာယနရောသပညညောစိတ်တံပြင်းငိစဘာဝယအာတာပိနိဘဂောဘိက္ခုသောဣမံဝိဇရယေသဒံဒေဝပုဒ္ဒနတ္တသပညညောတိယပရိသန္တေနရှင်သောကမ္မဇဉာဏ်ပညာရှိသောပဋိဌာယမြဲစွာတေရွဲ့အာနာမိကိလေသာလက်မခံပေလံသောလုံးလရှိသည်ဖြစ်၍နိဘကောကိစ္စအလုံး၌အကျိုးပြီအောင်နိုင်ဆိုင်တတ်သောပညာရှိသည်ဖြစ်၍စိတ်တန်စအဓိစိတ်တသမာဓိကိုလေဝါပမာပရှိပကိုလေဘာဝယံပွားစေပညာစဝိပဒနာပညာကိုလေဘာဝယံပွားစေဘိက္ခုသန္တရာဘေရှုလေရှိသောသောနာရောထောသူသည်ဣမံသဒံဤတနာကွန်ရွက်ကိုဝိဇရယေခုတ်ပြဖောက်ထွင်းဖြေရှင်းနိုင်ကြည်နတ်သားကလည်းပါဠိကဗျာနဲ့မေးဖယားကလည်းပါဠိကဗျာနဲ့ဖြေတယ်အဲ့ဒီဂါထာဆုံးမှာသူတော်သောတာပန်တည်တယ်ဆိုတော့ပရိသတ်တွေကိုယ့်ဟာကိုကြည်ဟုတ်လားဘယ်လိုပုဂ္ဂိုလ်လဲဆိုတာကြည်ဖို့ဟုတ်လားသူတော်က ဖယားစုစုတို့ရဲ့သာသနာမှာတဏှာဓိဥသာကွန်ရဲ့ဆိုတာဘာကိုပြောတယ်သီလဆိုတာဘာသီလကိုပြောတယ်အဓိစိတ်တသမာပတ်ရှိဖို့ဆိုတာဘာကိုပြောတယ်ဝိပဿနာပညာဆိုတာဘာကိုပြောတယ်ဒီဟာတွေကိုအကုန်လုံးကိုသူတို့ကလေ့လာပြီးသင်တန်းတက်ခဲ့ပြီးကြပြီရှေ့ကဘုရားရှင်သာသနာမှာဒါကြောင့်မြတ်စွာဘုရားနဲ့တွေ့တဲ့အခါမှာမေဘုံမင်းနေကိုကအဆင့်တန်းမြင့်မြတ်ကပြားနဲ့မေးသွားတယ်နော်ဖြည့်ဘုရားကလည်းပါတယ်ကပြားနဲ့ပဲဖြည့်တယ်ဟောတုန်းကမင်းဝဆရာတော်ကြီးတော့မန္လေးဆရာတော်ကြီးတော့တပါးနဲ့တပါးသတ္တပရိကပု္ပ္ပာဆိုပြီးတော့မေးကြတယ်ကပြားနဲ့မေးပြီးတပါးလဲကပြားနဲ့ဖြည့်ကြတယ်အဲ့လိုပညာရှင်တွေရှိမှာပေါ့ကဲအလုံးပရိသတ်တွေကြီးညိုဝယ်ဖြစ်အောင်နေနေလောက်ပေါ်လွယ်အောင်ဥစဉ်ဒီမှာပေးပါမယ်နော်အတိတ်ပြေးလေးကိုနေနေလောက်ကြည့်လိုက်စဒါဆိုတဲ့ပုဂ္ဂိုလ်ပါဠိစာပေမှာဥစဉ်တော့အဘိဓမ္မာပုရှာတော်ကပြောခဲ့ပြီလိုချင်မှုဆိုတဲ့သဘောတရားတတ်မဲ့မှုဆိုတဲ့သဘောတရားပါဠိစာပေမှာလောဘရဲ့တဏှာရဲ့ရာဂရဲ့အေဇာရဲ့စဒါရဲ့ဒါတွေအလုံးကပါလေလိုချင်တတ်မဲ့မှုလို့သုံးတယ်ဒီနတ္တကတော့ပါလေတဏှာဆိုတဲ့စကလုံးနဲ့မသုံးဘဲနဲ့ဘာနဲ့သုံးလို့စဒါလို့သုံးထားတယ်ပါဠိစာပေမှာစဒါတဏှာရှင်နဲ့စဒါဆိုတဲ့ပါဠိတဏှာဆိုတဲ့ပါဠိအေဇာဆိုတဲ့ပါဠိရာဂဆိုတဲ့ပါဠိလောဘဆိုတဲ့ပါဠိဒါတွေအလုံးကပါလေတဏှိတရှင်ဆိုတဲ့တဏှာလို့ခေါ်တယ်နော်ဒီတဏှာတိဟူသောကွန်ရက်ကိုဒီနေရာမှာပါလို့ခေါ်နော်စဒါလို့ခေါ်တယ်အဲ့ဒီစဒါကိုအန်တော့စဒါတဲ့အတွင်း၌ပွေချက်ချုပ်တွေမြည်ရတဲ့အတွင်းဆိုတာတဏှာဆိုတဲ့တက်မဲ့မှုဆိုတာသဘောတရားကမိမိပိုင်ဆိုင်ထားသောပစ္စည်းအပေါ်မှာလည်းပဲတွေ့တာတက်မဲ့ကြတဲ့ဖုရုဆိုင်တွေဟာမိမိပိုင်ဆိုင်ရှာဖွေစုဆောင်ထားသောအစ္ဆဒါပစ္စည်းကိုကိုယ်ပိုင်ပြည့်စုံတာအစ္ဆဒါပစ္စည်းသူတော်ဘာပိုင်ဆိုင်ထားတဲ့ပစ္စည်းမှာမိမိပိုင်ဆိုင်ထားသောပစ္စည်းကိုဒီနေရာမှာပါလေအတွင်း၌လို့သုံးထားတာပြီးမှာပါလေမိမိပန်ဆိုင်ထားတဲ့ပစ္စည်းမှလားဆိုတော့တက်မဲ့ပစ္စည်းသားမဟုတ်မိမိရဲ့ခန္ဓာကိုအတ္တဘောပေါ်မှာလေပါရတက်မဲ့ကြတယ်ပုထုဇဉ်တွေအဲ့ဒါကိုအတွင်းလို့ဒီတက်သုံးထားတယ်ဒါပဲလားဆိုတော့မဟုတ်ဘူးအစ္စဒိကယရဏဘယ်နှပါရှိနော်6ပါရှိတယ်မျက်စိနာနာလျာကိုစိတ်အဲ့ဒါကိုလေးပါလေအစ္စဒိကယရဏအတွင်းဒီလိုပြောတာအဲ့ဒါအန်တော့ဆိုတာအန်တဆိုတာအတွင်းအတွင်းဆိုတဲ့စကလုံးကိုကြားလိုက်ဒီနဲ့တပြိုင်နဲ့ဓမ္မနေပေကပြိတ္တကဘယ်လိုသိရမှာလဲ။ဩအန်တော့ဆိုတာစတာဆိုတဲ့တဏှာကအန်တအတွင်းမှာရိုက်ပိုက်ထားတယ်ဆိုတာဘာကိုရိုက်ပိုက်ထားတာမိမိရဲ့မျက်စိနာနာလျှာကိုစိတ်ဆိုတဲ့အတွင်းအာဏာ6ပါးပမာလေတဏှာဆိုတဲ့လောဘဖြင့်ပါလေတက်မဲ့ပြီးတော့ဖွေရိုက်ထားတယ်။မိမိရှာဖွေစုဆောင်ထားတဲ့ပစ္စည်းဝတ္ထုပမာလေဒီလိုရှင်မှုဆိုတဲ့တဏှာဖြင့်ပါလေဖွေရိုက်ထားတယ်မိမိရဲ့ခန္ဓာကိုအဲ့တဘောကြီးတစ်ခုလုံးပေါ်မှာလဲပဲအမြင်နဲ့အလှပဆင်ပြီးတော့ပါလဲတဏှာဆိုတဲ့ကွန်ရည်ပြင်ဖွေးဆိုတဲ့အဲ့ဒါကိုယာစရာအကျန်တဏှာကွန်ရည်သည်ဟုတ်လားအန်ဒောစရာအတွန်းနဲ့ဖွေးချက်ချုပ်တွေမြည်ရတဲ့လို့ခါအတွန်းစရာသဘောပေါက်သွားပြီမိမိရဲ့ရှားဖွေးစုဆောင်ထားတဲ့ပစ္စည်းရဲ့မိမိရဲ့ခန္ဓာကိုအဲ့တဘောရဲ့မိမိရဲ့မျက်စိနာနာလျာကိုစိုက်ဒါကိုပါလို့ခေါ်တော့ပါဠိစာပေမှာအန်ဒောပါဠိကပြာမှာအန္တဆိုတဲ့တစ်ခုကိုရွေးစော်လိုက်ရုံနဲ့တရားထူရသွားတယ်ဘာကိုဆိုလို့လဲဆိုတော့ဥစဉ်တဲ့ပြိတ္တတွေအခုရှင်းလိုက်တော့သိသွားပြီဟုတ်လားမရှင်းရင်ဘယ်လိုလုပ်သိဒီမှာဟုတ်လားအတွင်းနဲ့မြည်ချက်သဘောပေါက်ပြီနော်ဘဟိဇရာအပနဲ့ဖွေးချက်ချုပ်တွေမြည်ရတဲ့ဆိုတာအပဆိုတာကတခြားကိုပြောတာမဟုတ်ဘူးသူတော်ဘာတော့ပိုင်ဆိုင်ထားသောပစ္စည်းဥစ္စာတွေမှန်သမျှကိုဘဟိအပလို့ခေါ်တယ်သူတော်ဘာတော့ရဲ့ခန္ဓာကိုဒါတွေကိုလည်းပါလေအတ္တဘောကိုဘဟိအပလို့ခေါ်တယ်ပြီးမှတကသူတော်ဘာတို့ရဲ့မိမိရဲ့မျက်စိပေါ်မှာထင်လာတဲ့အဆင့်အာယုံနားမှာကြားလာတဲ့အသံအာယုံနှာခေါင်းမှာတွေ့လာတဲ့အနားအာယုံရှာမှာတွေ့လာတဲ့အရသာယုံခန္ဓာကိုယ်မှာတွေ့လာတဲ့ခေါ်တဲ့ပါယုံစိတ်မှာထင်လာတဲ့ပါလေအတွေ့မျိုးစုံအဲယုံနာမျိုးစုံဓမ္မယုံစိတ်ကူးဓမ္မယုံပေါ့နော်အဲ့ဒါတွေကိုဘာလို့ခေါ်တော့ဘဟိလို့ခေါ်တယ်အဲ့ဒါကိုအပြင်အာယရဏဘာယရဏ6ပါးလို့ခေါ်တယ်အဆင့်အသံအနားအရသာအတွေ့အထိစိတ်ကူးဓမ္မယုံအဲ့ဒါကိုပါဠိမှာပါလေဘဟိလို့ခေါ်တယ်။ပြန်ကြည့်ပြီးပြန်ပြောမယ်။အန္တဆိုတာအတွင်းဘဟိဆိုတာအပ။အတွင်းဆိုတာဘာပြောတာနော်။အစ္စဒိကနာ6ပါ။ဘဟိအပဆိုတာဘာလဲ။အပြင်ဟာနာ6ပါ။လုပ်ငန်းပိုင်းနဲ့အမတန်မှလေးနေတယ်။ပါဠိကပြာပိုင်းဖြစ်တည်တွဲကြောင့်နော်။အဲ့ဒီအပေါ်မှာတဏှာဆိုတဲ့သဘောတရားကအတွင်းရောအပြင်ရောလောရှင်တက်မဲ့မှုဆိုတဲ့သဘောတရားတွေဟုတ်လား။အပြင်မှာသွားတယ်။ကာတစီဖြတ်သွားတယ်။လောရှင်နဲ့တဏှာဖြစ်လာတယ်။ကိုယ်ပိုင်ပစ္စည်းမဟုတ်ဘူး။ဟုတ်လား။အဲ့လိုပဲကိုယ်မင်းပစ္စည်းပုံမှာဖြစ်စေသူမြတ်ပစ္စည်းပုံမှာဖြစ်စေလောရှင်တတ်မဲ့မှုသဘောတရားကိုဒီနေရာပါလဲစဒါလို့ဒီနေသုံးတာအဲ့ဒီစဒါဆိုတဲ့လောရှင်တတ်မဲ့မှုဆိုတဲ့တဏှာကွန်ရွက်တွေကပတ္တဝါတွေကိုအမြဲတမ်းပါလဲဖွေချက်ထားတယ်လောဘတဏှာကိတ္တတာဖြင့် ွေ့ချက်ထားသည့်အတွက်ကြောင့်တတဝါတွေအတန်တရာကမထွန်းမြောင်းနေအဲ့ဒီတဏှာတည်းဟူသောကွန်ရက်ချက်ရိပ်ပိုက်ထားတဲ့ဟောဒီလောကအရှုပ်ထွေးကြီးကိုဘယ်လိုပုံကုန်မြင်ဖြေရှင်းနိုင်ပါလဲအဲ့ဒါကိုမြတ်စွာဘုရားကဖြေလိုက်တာကတိလေပရိဋ္ဌာယဟောလာဖြေလိုက်တယ်အဲ့ဒီတည်းမှာကြည့်လိုက်ပပညျော့တိရဲ့ပရိသန်နေကမ္မစဉာဏ်ပညာရှိသောပြောထားတယ်တိလေပရိဋ္ဌာယနရောနော်အတိတ်ပြေကိုနောက်မှအကြည့်ပြန်ပြောမယ်ပရမအကျမ်းဖြင့်မာတိကသဘောတရားကပြားကိုရှင်းရမယ်ဟောလာပပညျော့ပေးထားတယ်ဒီဝဗုဒ္ဓံနဲ့တော့ပပညျော့တိရဲ့ပရိသန်နေနဲ့ရှင်သောကမ္မစဉာဏ်ပညာတိရပရိသန်နေနဲ့ရှင်သောကမ္မဇဉာဏ်ပညာဆိုတာကဇာတိပညာကိုပြောတာဒီဘဝမှာလောက်ယူတော့မရဘူးအတိတ်ဘဝသံသရာကကိုလုတ်ခေသောမာကုသောညာနာပံပြုတ်ဆိုင်၄ခုတစ်ခုခုဖြင့်ကမ္မသရဉာဏ်ပညာနဲ့ရှင်သောလှုပ်ထားတဲ့ကုသိုလ်ကံကပရိသန်နေကျုပ်ကိုပေးရင်ညာနာပံပြုတ်နဲ့ပရိသန်နေနေလာတဲ့ပုဂ္ဂိုလ်ဘာလို့ခေါ်တော့တိဟိတ်ပုဂ္ဂိုလ်လို့ခေါ်တယ်နော်အဲ့ဒီပရိသန်နေစိတ်နဲ့အတူတဏှာတို့သဏ္ဍာန်မှာဖြစ်ပေါ်လာသောပညာကိုဘာလို့ခေါ်တော့ကမ္မဇဉာဏ်ပညာလို့ခေါ်တယ်အဲ့ဒါလည်းသိဖို့လိုတယ်ရှေ့ကံစီမံမှုကြောင့်ဖြစ်ပေါ်လာသောပညာဒီဘဝမှာလောက်ယူလို့ရလားမရဘူးအဲ့ဒါကိုပါဠိစာပြန်သပညောလို့ခေါ်တယ်တိရပရိသန်ကံမြတ်နရသူလူဆိုတာကနရဆိုတဲ့ပုဂ္ဂလလူပုဂ္ဂလမနုဿာစသည်ဖြင့်လူပြီးမှသီလေကိုနှုတ်ဆောင်ထင်းသောသီလ၌ကိုကိုဆောင်ထင်းတာသီလနှုတ်ကိုဆောင်ထင်းတာသီလကိုနှုတ်နှစ်ပါးကလုံးချုံစွာဆောင်ထင်းရင်ဒါသီလဝိသုဒ္ဓိသီလနဲ့ပြည့်စုံသွားတယ်ခေါ်တယ်အဲ့ဒါကိုစာလို့ပြောရမယ်ဆိုရင်သီလေပရိဒ္ဒါယသီလနဲ့တည်တယ်ဆိုတာမေကံတရားမှာပါမဝါစာပါမကံမရာပါမအာဇီဝဆိုတဲ့ပါတော့သီလမေကံမြန်မာပါနော်၃ပါးဒါကြောင့်သီလေကိုနှုတ်နှလုံးစောင့်ထိန်သောသီလနဲ့ဆိုတာတခြားကိုပြောတာသီလေကိုနှုတ်နှလုံးစောင့်ထိန်သောပါမဝါစာပါမကံမရာပါမအာဇီဝဆိုတဲ့မေကံသီလ၃ပါး၌ပရိဒ္ဒါယတည်၍လို့ဒီလိုမြင်ရမယ်နော်အဲ့တော့ဒါကြောင့်သီလကိုနှုတ်စောင့်ထိန်သောသီလဆိုတာဘယ်သူကိုပြောတာလဲမေကံထဲမှာပါမဝါစာရဲ့ပါမကံမရရဲ့ပါမအာဇီဝဒါကိုမှတ်တယ်။တနည်းအားဖြင့်ဆိုလို့ရှိရင်ကမ္မထံသဘောတရားနဲ့ပြောရမယ်ဆိုလို့ရှိရင်တကယ်တရားထုကိုရရှင်တဲ့ဇန်တရားမဲ့တရားဖို့တရားကိုရလို့သောပုဂ္ဂိုလ်ပန်သမျှသည်သီလပင်မျိုးပြည့်စုံမှာနော်စတုပါရိသုတ်တိသီလ၁ပါတိမဟာသံဝရသီလ၂အိန္ဒရိယသံဝရသီလ၃ပစ္စယပန်နေတိတာသီလနောက်တစ်ခုကပါလဲပါတိမဟာသံဝရသီလအိန္ဒရိယသံဝရသီလအာဇီဝပါရိသုတ်ဒီသီလပစ္စယပန်နေသီလသီလဘယ်နှမျိုးတော့သီလ၄မျိုးအဲ့ဒီသီလ၄မျိုးကိုလည်းပဲဒီမှာသီလလို့ခေါ်တယ်တကယ်ကမ္မထံတရားပွားများကျုပ်ကအားထုတ်လို့သောပုဂ္ဂိုလ်မေကံစကလုံးနဲ့ပြောမယ်ဆိုရင်သီလပရိဋ္ဌာယတပိမေကံပြောတာနော်ပါမဝါစာပါမကမ္မတာပါမအာဇီဝပရိသတ်အတိတ်သမားတွေအပိဓမ္မာစကလုံးစိတ်နေတယ်ဆိုအာမငင်းနဲ့နောက်ပိုင်းမှာအကျေပြန်ဖွင့်မှာဒီမှာကြပြာကိုအရင်ရှင်းနေရတာနော်ဒီအာမမရှင်းနေဘူးဆိုတော့ဘာမှမသိဖြစ်သွားမယ်ဒါကြောင့်သီလကိုယ်နှုတ်ဆောင်ထင်းသောသီလနှင့်စတာကိုဘုရားသူကပြောတာနော်ပါမဝါစာပါမကံမရပါမအာဇီဝဆိုတဲ့မေကံ၃ပါး၌ပဋိဌာယမြေစာတွေ့၍ကမ္မထာမဲစကလုံးနဲ့ပြောမယ်ဆိုလို့ရှိရင်သီလေပါတိမောက္ခသံဝရသီလအိန္ဒရိယသံဝရသီလပစ္စယပန်နေသီတသီလနောက်တစ်ခုကပါလားအိန္ဒအာဇီဝပါရိသုတ်တိသီလဆိုတဲ့သီလ၄မျိုး၌ပဋိဌာယတည်၍ဒီလိုမြင်ရပဲကဗျာကိုသဘောပေါက်မှာပြီးမှပါလေအာတာဘီအာတာဘီဆိုတာကကိလေသာတို့ကိုလက်မခံပင်လန်သောသုံးလဆာကကိလေသာတို့ကိုပူပန်စေတတ်သောပမ္မပဒံ၄ပါးကိုပြောတာပမ္မပဒံ၄ပါးစတဲ့ဒီကောက်ရင်ပါပြောတာဝိရိယဟာလာပမ္မပဒံ၄ပါးမဖြစ်သေးသောအကုသိုလ်တရားများမဖြစ်ပြအောင်လုံလာပြုရှင်စာတိပြန်သမုတ်စေပြန်သင်္နတ်တက်ခဲ့ကြပြီနော်ဒီမှာအာတာဘီဆိုတာကျိုးမြန်မာလိုတက်ရိုက်ပြန်ရင်တော့အဘိဓမ္မာအတိမရှိတဲ့ပုဂ္ဂိုလ်တွေအာတာဘီဆိုတာကျိုးစားရမယ်တာမန်ကျိုးစားမှုနဲ့တော့မရဘူးဟုတ်လားတကယ်ကိုမမပရလုံးလာဝရိယမျိုးနဲ့ကြိုးစားရမယ်ဒါကိုဘာလို့ခေါ်တော့အာတာပိနိပကကိုဘယ်လိုပြန်ထားလဲကိစ္စအလုံးနဲ့အကျိုးပြည့်အောင်နှိုင်းရှင်တတ်သောပညာရှိသည်ဖြင့်ကိစ္စအလုံးနဲ့အကျိုးပြည့်အောင်နှိုင်းရှင်တတ်သောပညာဆိုတာနေပကပညာလို့လည်းခေါ်တယ်ပါတိဟာရိယပညာလို့လည်းခေါ်တယ်ဟုတ်လားဒီအရှင်ကဘာလဲပညာသင်ရှင်ဒီအရှင်ကဘာလဲအထာဂရသင်ရှင်စရှိသည်ဖြင့်မိမိသင်ကြားရမည်ပညာရနဲ့ပတ်သက်ပြီးတော့နေရာတိုင်းနေရာတိုင်းမှာအမြဲတမ်းဆောင်ယူအပ်သောအတိတ်တရားမှန်သမျှကိုဘာလို့ခေါ်လဲပါဠိဟာရိယပညာအဲ့ဒါကိုပါဠိမှာဘာနော်နိပကလို့သုံးတယ်မေတ္တာသုတ်တံမှာလည်းပဲနိပကဆိုတဲ့ပုံပါပါတယ်ကိုအားထုတ်ရမယ်ကမ္မထာနဲ့ပတ်သက်ပြီးတော့ကိုယ်ကိုယ်ပြပြသိတတ်တဲ့ပါအတိတ်ပညာရှိမှပုဂ္ဂိုလ်မှသာတရားထုတ်လို့ရတယ်နော်အခုလည်းပဲနိပကဆိုတာဘာလဲပါဠိဟာရိယပညာနောက်တစ်ခုကစိတ်တန်စဘာဝယစိတ်တဆိုတာဒီမှာအတိစိတ်တသမာဓိအတိစိတ်တသမာဓိကိုမေကံသဘောတရားနဲ့ပြောရမှာဆိုလို့ရှိရင်မာမာဝါယမယမာမာတတိယမာမာသမာဓိကိုသမာဓိမေကံဘယ်နှပါလို့ခေါ်တော့ ပုံပါလို့ခေါ်တယ်ဒါကြောင့်စိတ်တိုင်းစာအဋ္ဌိစိတ်တာသမာဓိကိုလေဝါအဋ္ဌိစိတ်တာသမာဓိလို့ခေါ်တယ်သမောအိမသမာသတိသမာသမာဓိလို့ဆိုတဲ့သမာဓိမဲ့ကသုံးပါးကိုလေဘာဝယံကိုယ်တန်တန်မှာတကယ်ကိုပြည့်စုံအောင်ပွားများပါဒါကိုစိတ်တိုင်းစာဘာဝယံလို့ဒီလိုသုံးထားတာနတ်သားကပညာရှင်နော်သာမန်နတ်သားတို့ပဲဟုတ်မှာတော့အစုတ်ပြတ်နတ်သားတို့ဘယ်လို့မှမဖြစ်နိုင်ဘူးတပိဓမ္မသင်္ဍတိုးရချင်းညက်ပြီးဖြစ်တဲ့ပုဂ္ဂိုလ်လူပြေတုံးကအပိဓမ္မသင်္ဍတက်လို့နတ်ပြေရောက်သွားတဲ့ပုဂ္ဂိုလ်ဖြစ်ကောင်းဖြစ်မိတယ်နော်အဲ့လိုဖြစ်ဥစဉ်တွေးကြည့်တယ်ဘယ်လို့တော့မှမသိနိုင်ဘူးဟုတ်လားသာသနာမှာအနည်း၄၀လောက်စာချနေဥဒ္ဓစိတ်တပိမန္တာတော့သူကာရာကြည့်ဖို့အတွက်မှာထာဂရာဖွင့်ကိုရှေ့ကရှာပြီးပြောနေရတာဟောမှာထာဂရာတွေပါအကုန်လုံးသူဟာနဲ့သူအသေးစိတ်ရှင်းတာနော်ပါလေစိတ်တင်စာပါဝင်ပြီးသွားပြီနော်အဲ့ဒီတည်းမှာအတိစိတ်တသမာဓိဆိုတာဘာကိုပြောတာလဲသမာဝယမသမာသတိသမာသမာဓိတနည်းအားဖြင့်ဘာယူနိုင်လဲဆိုတာသမာဘတ်ရှိဘတ်ကိုယူပါတဲ့သမာဘတ်ရှိဘတ်တာရူပဇံ၄ပါးနဲ့အရူပဇံ၄ပါးကိုဘာလို့ခေါ်တော့သမာဘတ်ရှိဘတ်တဲ့တကယ်တရားဘဝနဲ့ကျန်သူဘဝမျိုးအထောက်လို့နော်လောကုတ္တရာတရားတို့ကိုရရှိတဲ့ပုဂ္ဂိုလ်တွေမိမိသဏ္ဍာန်မှာအနည်းဆုံးဥပဇာရသမာဓိအပ္ပနာသမာဓိတမျိုးမျိုးအစမ်းတို့ရအောင်လို့ပွားတယ်အဲ့ဒီကပြီးမှပဲဖြတ်သွားတော့ဝိပဿနာဖက်ကိုသွားတယ်ဒါကိုပါလေသမာဘတ်ရှိပါတခုခုလောက်တော့သူကပါလေဥဇာရသမာဓိတို့လောက်အပ္ပနာသမာဓိတို့လောက်ရအောင်အထုတ်ပါလို့ပြောတာနောက်တစ်ခုကပါလေပြင်းញင်စဘာဝယံပြင်းញင်စဝိပဿနာပညာကိုလေဝိပဿနာပညာဆိုတာမေကံတရားနဲ့ပြောရမစသမ္မာဒိဋ္ဌိနဲ့သမ္မာသင်္ကပ္ပစတဲ့ပညာမေကံကိုပြောတာဒါကြောင့်ဒီမှာနေတ္တယဆရာတို့ပြင်းញင်စဝိပဿနာပညာကိုလေဘာဝယံပွားစေဤဆိုတဲ့နေရာပြင်းញင်စသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပစတဲ့ပညာမေကံနှစ်ပါးကိုလေဘာဝယံကိုယ်တန်တာမှာပြည့်စုံပွားများပါဒါပြောတာပန္နရောတဲ့အဲ့ဒီပုဂ္ဂိုလ်ဒီဣမသနာဒီတရဝါရီအပေါ်မှာရိပ်ပတ်မြင့်ရှဲတတ်သောတဏှာဆိုတဲ့အနှောင့်အယှက်ပိတ်ပင်အစိတ္တကွန်ရက်ကိုဝိဇ္ဇရေဘာလဲခုတ်ဖြတ်ဖောက်ထွဲဖြေရှင်းနိုင်ကဲဖယားရှင်ဖြေတဲ့ကာဒါနဲ့နတ်သမေးတဲ့အမေကာဒါတစ်ခုကိုနေတ္တယဆရာတို့ရေးထားတဲ့အတိုင်းဥစဉ်ကတစ်လုံးမှမပြောင်းဘဲနဲ့ရေးထားတယ်ဒါကိုအထာဂရမှာဖွင့်တဲ့အတိတ်ပေပါပေါ်လွင်အောင်ယူပြီးတော့ဥစဉ်ပူဇော်ပေးပါမယ်ဟုတ်လားဒီနေတရားတိုင်းကဒီပရိသတ်ပဲလို့သိမှာတော့ဟုတ်လားအပန်လိုင်းထင်မှာတော့ပိုလွင်အောင်ဥစဉ်နဲ့ပေးသွားမယ်နော်။အဲအလုံးပရိသတ်အတွက်နတ်သမေးတဲ့ဂါထာနဲ့ဖျားဖြေတဲ့ဂါထာကိုသူ့မင်းနဲ့သူ့ဂါထာအတိတ်ပြပိုလွင်ဥစဉ်ပူဇော်ပေးပါမယ်။ကိုယ်နဲ့ဘာမှမလို့ရတဲ့ရသော်နိုင်ဝဲကျိုးသွားပြီ။အိန္ဒိယပြန်လာတာဒီပါဇက်ထဲမှာဖုံတွေကအခုချိန်ထိမဆန်းသေးဘူးထင်တယ်နော်အခုချိန်ဒီအဲ့လိုနောက်မှန်းတော့ဝင်ရှိသေးတယ်ကဲအာရုံပြုလိုက်ရမှာကပါဝတိပြေစေတဝန်ရွှေချောင်းမြတ်စွာဘုရားကင်းရောင်းမွေလျောစံပြတော်မူနေတဲ့ရှင်နတ်သားတူညပန်းခေါင်ရရှင်စေနိုင်နဲ့စေနနိုင်ကြအချိန်မှာလာပြီးတော့မြတ်စွာဘုရားကိုအန်တော်စရာစာရည်တော်ကာထာနဲ့ရှောက်တယ်မြတ်စွာဘုရားမေတ္တာအဲ့ဒီကာထာဘုရားရှင်ကသီလပရိဒါယနရောစတဲ့ကာထာနဲ့ဖြေတယ်အဲ့ဒီအ내နှစ်ခုကိုအခုပြောလိုက်တဲ့အတိတ်ပြေထေးမှာပါသွားတဲ့နော်စကလုံးတွေကိုခြေပြီးတော့ဒီကာထာမှာဥစဉ်ပူဇော်ပေးပါမယ်အန္တောဇရပိသတ္တဇရာယဇရိတပ္ပစာအန္တောဇရပိသတ္တဇရာယဇရိတပ္ပစာတန်တံဂောရမပု္ပ္ပာမိကောဣမံဝိဇ္ဇေဇရာဂေါတမဂေါတမနွေဖော်မြတ်စွာဘုရားယာစနာအကျဉ်လိုရှင်တက်မဲ့မှုဆိုတဲ့တဏှာဓိဟူသောကွန်ရက်သည်အိုင်တော်စနာအတွင်း၌ဖွေ့ချက်ရှုပ်ထွေမြည်ရတိုင်းအိုင်တော်စနာမိမိတို့ရှားဖွေစုဆောင်သိမ့်စေထားတဲ့ပစ္စည်းမိမိရဲ့ခန္ဓာကိုအတ္တဘောမိမိရဲ့မျက်စိနာနာလျာကိုစိုက်ဆိုတဲ့အတွင်းအာယရဏ၆ပါး၌လည်းပဲဖွေ့ချက်ရှုပ်ထွေမြည်ရတိုင်းဘိဇရာအပ္ပနယ်လည်းပဲဖွေ့ချက်ချုပ်တွင်မြေရိုင်တိုင်းဘိဇရာသူတော်ဘာတို့ပိုင်ဆိုင်ထားတဲ့ပစ္စည်းတွေအစံအမှန်နယတာအတွေ့အထိဓမ္မသဘောဆိုတဲ့ဘာယာယရဏတရားတွေသူတော်ဘာတို့ရဲ့ခန္ဓာကိုအတ္တဘောတည်ဟူသောအပ္ပနယ်လည်းပဲဖွေ့ချက်ချုပ်တွင်မြေရိုင်တိုင်းတနည်းကအိုင်တော်ဇရာဘိဇရာအတွင်အာယရဏအပြင်အာယရဏနှစ်ချက်ဖွေ့ချက်ချုပ်တွင်မြေရိုင်တတ်သောကြောင့်အိုင်တော်ဇရာဘိဇရာဟုရလေအမိယိဒါယဇနာယထိုအတွင်းအာယတနာအပြင်အာနာတို့အပေါ်မှာတွေးတတ်တတ်မဲ့ထားတဲ့တဏှာဆိုတဲ့ပွန်ရက်သည်ပဇာသုံးစေတဘုံရှိနေကြသောသရဝါပေါင်းကိုဇတိတာဖွေးရှဲချုပ်တွင်မြည်ရတတ်ဤတန်တတ်သမထိုသော အတွင်အာယရဏအပြင်အာယနာတို့အပေါ်မှာဖွင့်ကျဲချုပ်တွေ့မြင့်ရတဲ့သည့်ဖြစ်ကြောင်းတန်းရှင်းတို့ဘုရားကိုပုဆာမိတိလိုရင်းနဲ့ဘုရားတပည့်တို့မေ့လျောက်လိုပါဤမြတ်စွာဘုရားဣမန်ဇဏဣတနာတိဟုသောကွန်ရက်ကိုကောအဘေမိသောပုဂ္ဂိုလ်သည်ဝိဇ္ဇရေခုတ်ဖြတ်ပေါက်တွင်ဖြည့်ရှင်းနိုင်ပါအန္တိဣတိဤသို့ဒေဝမုန်တော်နတ်တရားသည်ဘဝနာဘုံတော်ချောက်စုံတော်ကုန်နှင့်ပြည့်စုံတော်မူသောဘုရားရှင်ကိုရောမြတ်ကိုဣမန်ပညာဤဆိုခဲ့ပြီးဖြစ်သောမေပု္ပ္ပာပြတနာကိုအိဇာဘာတိရွှေနေတော်ကြာအောင်လျောက်တော်ချာခဲ့လေသတည်းအရာနတ်သားက၆တာဘုရားရှင်ဖြည့်တဲ့ဂါထာကိုလည်းအတိတ်ပြည့်ပိုးလဲအောင်ပြန်ပြမယ်မြတ်စွာဘုရားကသီလေပရိဋ္ဌာယနရောတပ္ပညောစိတ်တံပြင်ရင်စဘာဝယံသီလေပရိဋ္ဌာယနရောတပ္ပညောစိတ်တံပြင်ရင်စဘာဝယံအာတာပိနိဘဂောဘိက္ခုသောဤမံဝိဇ္ဇေရေဇရံဒေဝဗုဒ္ဓဒါယကနတ်သာသူ့နော်ဤအာယုန်တပါစိတ်မသွားပေနာဆိုင်ဆိုင်ထောင်ပါသိသမိမဲမေတဲ့အမေပု္ပ္ပာကိုငါဘယပိုးလွင်တင်ရှောင်းကဗျာနဲ့ပဲဖြေပါမယ်သာပညာတိရပရိသန်တွင်နေရှိသောကမ္မဇဉာဏ်ပညာရှိသောဝါပရိသန်တွင်စိတ်နှင့်အတူပါလာသောဇာတိပညာလို့ဆိုတဲ့ကမ္မဇဉာဏ်ပညာရှိသောယောနရောအကျင့်ပုဂ္ဂိုလ်တရဝသည်သီလေကိုနှုတ်ဆောင်းထင်းကြောင်းဖြစ်သောသီလ၌သီလေသမ္မာဝါစာသမ္မာကမ္မရာသမ္မာဇီဝဟုဆိုသောသီလမေကံတရား၃ပါး၌သီလေကုသိုလ်တရားဤတရားဖြစ်သောသီလ၌သီလေပါရိမောဂသံရာသီလအင်္ဒရိယသံရာသီလအာဇီဝပါရိသုဒ္ဓိသီလပစ္စယပန္နိသီလသီလစောတဲ့သီလလေးမျိုး၌ပြည့်ပြည့်စုံဒီလိုပြရမယ်ပဋိဋ္ဌာယဆွေးဆွေမြင့်မြေစောက်တယ်ပြီးတော့အာတာပိကိလေသာလက်မခံပေလံသောလုံလာရှိသည်ဖြစ်၍ဝါကိလေသာတို့ကိုပူလံစတတ်သောသမ္မပဒါလုံလာရှိသည်ဖြစ်၍ဝါမဖြစ်သေးသောအကုသိုလ်တရားများမဖြစ်ပွားရအောင်လုံလာပြုခြင်းဖြစ်ပြီးသောအကုသိုလ်တရားများအကျိုးပေးဖို့မရအောင်လုံလာပြုခြင်းမဖြစ်သေးသောကုသိုလ်တရားများဖြစ်ပေါ်လာအောင်လုံလာပြုခြင်းဖြစ်ပေါ်ပြီးသောကုသိုလ်တရားများတစ်နေ့တစ်ချက်ပို့ရွတ်ပို့ရွတ်တိုးတက်လာအောင်လုံလာပြုခြင်းဟုဆိုသောသမ္မပဒံ၄ပါးအမြေထာဝရရှိသည်ဖြစ်၍အတပီကိုဒီလိုပေးမှာပို့လဲမယ်ဏိပကောကိစ္စအလုံး၌အကျိုးပြုအောင်နှိုင်းရှင်တတ်သောပညာရှိသည်ဖြစ်၍ဏိပကောဤအရှင်ကားတို့ပညာသင်ကြတဲ့အရှင်ဤအရှင်ကားတို့အထာဂရကိုမေ့မြန်းတဲ့အရှင်စသည်ဖြင့်နှိုင်းရှင်တတ်သောပါဠိဟာရိယပညာအခါခါသည့်သူနေရာနဲ့သူဆောင်းယူအပ်သောအသိဉာဏ်လို့ဆိုတဲ့ပါဠိဟာရိယပညာရှိသည်ဖြစ်၍စိတ်တန်စာအတ္တိစိတ်တာပမာရိကိုလည်းစိတ်တန်စာအတ္တိစိတ်တာလို့ဆိုတဲ့ပမာဝယမပမာတတိပမာသမာဓိလို့ဆိုတဲ့ပမာရိမေကံ၃ပါးကိုလည်းပဲစိတ်တန်စာရူပဇံလေးပါအရူပဇံလေးပါလို့ဆိုရဲပမာပတ်၈ပါးကိုလည်းပဲဘာဝယံကျိုးစာပွားများအထောက်လျက်ပြင်းញင်စာဝိပဿနာပညာကိုလည်းပြင်းញင်စာဝိပဿနာပညာဟုဆိုသောပမာဒိဋ္ဌိပမာသင်္ကပ္ပမေကံတစ်ပါးကိုလည်းဘာဝယံပွားစေဘိက္ခုသံဃာပဲရှုလက်ရှိသောသတ္တနရောထိုသောသဘောရှိသောပုဂ္ဂိုလ်မျိုးသည်သာလျှင်ဣမံဇနံဟောတိတနာစောတဲ့တမဲ့မှုကွန်ရသဘောတရားကိုဝိဇ္ဇရေခုတ်ဖြတ်ဖောက်ထွင်းပြေရှင်းနိုင်ပေ၏ရဲ့လို့ဘဂဝါဘုန်းတော်ရှောက်စွန်တို့ကုန်နဲ့ပြစ်စွန်တော်မူသောဖြတ်ရှင်ကိုရောမြသည်အဝါစကောင်းစွာမသွေဖြေကြတော်မူလိုက်ပါပေသတည်းကဲဥစဉ်တော့ပြိတ္တတဲ့မသိဘူးနတ်သမေးတဲ့ကာရာဖျားဖြေလိုက်တဲ့ကာရာကြေးပြီးတော့ဥစဉ်ကဒီလိုပေါ်လန်းအောင်ပြေးလိုက်တာနဲ့ပရိသတ်နဲ့ဆိုဥစဉ်ကတို့တို့သဘောပေါက်နေပြီဟုတ်လားပညာသိကိုပြောတာပါသဘောပေါက်တယ်ဆိုခန္ဓာဉာဏ်ရောက်သိနေပြီဖြည့်နေတယ်လို့မအောင်မင်းနဲ့နော်စာနဲ့ပေနဲ့လေ့လာထားတဲ့သုတ်တန်တွေအခုကြီးကြည့်ပြီးတော့ဉာဏ်မှာပြန်ပြီးပေးရဒီတန်ရေးရမှာဥစဉ်အခုရွက်လိုက်တဲ့ဟာဒီထက်မှာကွန်ကြီးပေးပြီးတော့မှာစာမျက်နှာပုံများစွာနော်ဒီတော့ရှင်ပရမဂါထာရဲ့အတိတ်ပေကဘာကိုဆိုတယ်ဒုတိယဂါထာရဲ့အတိတ်ပေကဘာကိုဆိုတယ်ဆိုပရမဂါထာရဲ့အတိတ်ပေကနတ်သအမေဒုတိယဂါထာရဲ့ပြေကပါလေဖယားရှင်ရဲ့အဖြစ်ကဲနတ်သအမေဂါထာနဲ့ပတ်သက်ပြီးတော့အတိတ်ပြေကိုပြိသက်ဖိုက်ဖို့အရှင်ရောက်ပါပြီတွေ့လားစာမျက်နှာနှိမ့်မှာအတိတ်ပြေကတွေ့လားတနာသည် ကဲအဲ့ဒီမှာမိမိပစ္စည်းဆိုတာကိုယ်ခန္ဓာကိုယ်နဲ့ယဉ်နေပြီးတော့ရှားပွေစုဆောင်တော်တဲ့ပစ္စည်းအားလုံးကိုပြောတာမိမိကိုယ်အားကိုဗာလဲဒီခန္ဓာကိုအတ္တဘောကြီးတစ်ခုလုံးအစ္စတိကယနာစနာကတော့မျက်စိနားနှာလျှာကိုယ်စိုက်နော်သဘောပေါက်တယ်နော်ဆက်ပါလိုက်ပါမိမိပစ္စည်းအပန်းနေနေတိုးတယ်ဌိနမိတ်တာမများနေတယ်နင်းနေလားဖွင့်ပေးမိမိပစ္စည်းပါရအနာစာပါပြောတာတော့အစင်အသံအနာအရာသာအတွေ့အထိဓမ္မသဘောဟုတ်လားအဲ့ဒါကိုရူပယရဏပဒယရဏကန္ဓာယရဏရာသယရဏဖောဒပယရဏဓမ္မယရဏဆိုတဲ့6ပါးကိုဘာလို့ခေါ်တော့ပါရယရဏနောက်ပိုင်းမှာလည်းဒီပါဠိစကားလုံးနဲ့ပါရင်အဲ့ဒါသဘောပါပဲမြန်မာလိုဆိုရင်အစင်အသံအနာအရာသာအတွေ့အထိဓမ္မသဘောစိတ်ကုဓမ္မယဆက်ပါအဲ့ဒါပရမဂါရရိပ်ပြီ။ကဲနောက်ဖျားဖြင်းလိုက်တဲ့သီလေပရိဒ္ဓါယနရောကိုပါဠိလေးဆိုပြီးပြီးအနဲ့လေးဆိုပြီးပြီးဆိုတော့အဲ့ဒီအနဲ့အတိတ်ပြည့်ထဲမှာပါတဲ့ဒီပါဠိကပြရဲ့အတိတ်ပြည့်ကိုလက်ရပဲစာမျက်နှာမှာနော်သူကအတိတ်ပြည့်ပဲဒုတိယဂါရရဲ့အတိတ်ပြည့်ကဆိုတာအဲ့ဒီဟာပရိသန်နေစိတ်နဲ့အတူတွေ့နော်ဆက်ပါပါပရိသန်နေအဲ့ဒီမှာအဘိဓမ္မာရှေခံရှိတဲ့ပုဂ္ဂိုလ်ဆိုရင်ဒီနေရာမှာဇဝေဇွာဖြစ်သွားမှာဆိုလို့နင်းနေပြောချင်ပါတယ်ကုသိုလ်အမျိုးအစား21မျိုးထင်းမှာဥဇံတော်တာမန်ပုရုဇဉ်ပုဂ္ဂိုလ်နေဆိုင်နေတဲ့အခုသဏ္ဍန်တက်နေတဲ့ရှင်ဝေယဝိဇ္ဇာလုံနေတဲ့ရှင်ဖျားရှိကိုတဲ့ရှင်တောက်ရိုက်ကြတဲ့အရှင်စရှိသည့်ဖြင့်လौတမြဒါနသီလစသောကုသိုလ်တွေပုံညာကရိယာဘယ်နှမျိုးတော့7မျိုးရှိတယ်အဲ့ဒီပုံညာကရိယာဝိရုစေပါမြည်သည့်ကုသိုလ်အမျိုးအစားကိုပဲလှုပ်လှုပ်လှုပ်တဲ့အချိန်အခါကာလမှာပေါ်မနာသာသာကိုညာနာတံပြအသင်္ခါရိကစသည်ဖြင့်မာကုသဘယ်မျိုးရှိတုံးရှိမျိုးရှိတယ်အဲ့ဒီရှိမျိုးအထက်မှာကမ္မတရညာပညာအတိပါသောကုသိုလ်မျိုးဆိုရင်တိဟေကုသိုလ်ကမ္မတရညာပညာအတိမမာသောကုသိုလ်ဆိုရင်ဗာလဲဒုဟေကုသိုလ်ပဲဖြစ်ခဲ့တယ်ပြောကြည့်နော်အဲ့ဒီကမ္မတရညာပညာအတိပါသောကုသိုလ်မျိုးကပရိသန်တွေကျုပ်ကိုပြင်ရင်တိဟေပရိသန်တွေပေးတယ်ကမ္မတရညာပညာအတိမပါသောဒုဟေကုသိုလ်ကပရိသန်တွေကျုပ်ပြင်ရင်ဒုဟေပုဂ္ဂိုလ်ပဲဖြစ်လာတယ်တရားသူရမယ်ပုဂ္ဂိုလ်သည်ဘာပုဂ္ဂိုလ်သာဖြစ်ရမှာတော့တည့်ရဲ့ပဋိသင်္ဍေနေလာတဲ့ပုဂ္ဂိုလ်မျိုးသာဖြစ်ရမယ်လို့ဒါအင်္ဂါတစ်ချက်ပဲအောက်ကိုဆက်ပတ်ပါအဲပြောပြီးပြီနော်သီလကကောင်းစွာဖြစ်ကျင်သောသူသည်ဆိုတာမေဃံစကလုံးနဲ့ပြောမယ်ဆိုရင်အဲ့ဒီတရားသူရရှင်တဲ့ပုဂ္ဂိုလ်သည်တေသမ္မာဝါစာနှိသမ္မာကမ္မရာသုံးပါလေပါမအာဇီဝဒီမေဃံ၃ပါးကားတော့ပါလေအမြဲတမ်းတည်နေရမယ်။ပါမပုဂ္ဂိုလ်တူတည်းရဲ့အတန်းနဲ့မှာပါမဝါစာမဖြစ်ဘူး။ပါမကမ္မရာမဖြစ်ဘူး။ပါမအာဇီဝမဖြစ်ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ပါလေတရားထုမရဘူးပေရမနော်။အဲ့ဒါကိုဘယ်လိုပြောတာနော်။ဖယားရှင်ကသီလေပရိဋ္ဌာယတရားထုလို့ရှင်တဲ့ပုဂ္ဂိုလ်မှန်သမျှသီလေသီလေပရိဋ္ဌာယသီလ၌တည်ကိုတည်ရမယ်။မေဃံစကလုံးနဲ့ပြောရမယ်ဆိုမေဃံရှိပါထင်းမှာအခြေခံပါလေပါမဝါစာပါမကမ္မရာပါမအာဇီဝဒီသီလမေဃံ၃ပါးနဲ့ပြည့်စုံရမယ်နော်သီလမေဃံ၃ပါးနဲ့ပြည့်စုံဖို့ဆိုဒီမှာအကျေထပ်ပြီးတော့နေနေဖွင့်ရမယ်တုတ်တန်တစ်ခုဒီမှာဥစဉ်ဆွဲထောက်လိုက်မယ်ရှေ့ကိုကိုကျော်လည်းတိုက်လောဘမကြီးနဲ့နော်ဒီအခြေခံကဇဝေဇွာဖြစ်နေရှေ့ကိုသွားလို့မရတော့ဘူးအဲဒါကြောင့်ဥစဉ်ဒီမှာတန်တရားဖြစ်တာလေးကိုနေနေပြောရမယ်သီလေမမဝါစာပါမကမ္မရာပါမဇီဝစတဲ့သီလမေဃံနဲ့ပြိဋ္ဌာယတိကိုတည်ရမယ်ဟောစတဏှာကိုပေးသတ်ဖို့အတွက်ဒီသုံးချက်အရေးကြီးတယ်သီလမေဃံမေဃံရှေ့ပါလို့မဟုတ်သေးဘူးနော်မေဃံရှိပါကအောက်စုခွေရသီလမေဃံ၃ပါးသမာဓိမေဃံ၃ပါးပညာမေဃံ၂ပါး သီလမေဃံသုမသနာမာမဝါစာမာမကမရမာမဇီဝသမာဓိမေဃံသုမသနာမာမဝါယမမာမသတိမာမသမာဓိပညာမေဃံနှစ်ပါးသာမာမဒိဋ္ဌိနဲ့သမ္မာသင်္ကပ္ပအခုသီလပရိဋ္ဌာယသီလကိုကောင်းစွာဖြည့်ကျင့်သောသူသည်သီလ၌တည်သည်မြည်ဆိုအဲ့ဒီသီလဝန္တပုဂ္ဂိုလ်ဖြစ်ရမယ်အဲ့ဒီသီလဝန္တသည်ဩပါဏာတိပါရဝေရမဏိစသည်ကိုအသာထားလိုက်အဓိကဘာဖြစ်ရမလို့မာမဝါစာမာမကမရမာမဇီဝမာမဝါစာဆိုတာနှုတ်နဲ့လှုပ်လှုပ်ရတဲ့သီလနောက်ကိုစောင့်စင်းရမယ်လို့ပြောတာမမကမန္တစတာပါလေကာယကံနဲ့ပတ်သက်ပြီးတော့လုံရှုံရမယ်ဟုတ်လားမမဝါစာစတာပါလေဝစီကံနဲ့ပတ်သက်ပြီးတော့လုံရှုံစောင့်တင်ရမယ်မမကမရစတာကာယကံမှုနဲ့ပတ်သက်ပြီးတော့လုံရှုံစောင့်တင်ရမယ်မမအာဇီဝစတာကာယကံရောဝစီကံရောအသက်မြဝမ်းကြောင်းမှာပါလေနှစ်ခုလုံးစင်ကြရမယ်လို့ခေါ်တယ်အဲ့ဒါပါလို့သီလဒီတော့ထပ်ပြီးတော့ပြောလိုက်ပါမယ်ဒီစကားလုံးနဲ့မပြီးသေးဘူးဝိသုရိမေအမှန်နဲ့နေတယ်နော်အလုံးပြိတ္တတဲ့အပိဓမ္မသင်ယူနေတော့မတူတော့ဘူးနောက်ထပ်တစ်ဆင့်တက်လာပြီပရိသတ်တွေတော်တော်မြင်သွားပြီဒီသင်္นานကိုဒီဘုရားသာသနာမှာတက်ထရင်ဒီဘုရားသာသနာမှာတကယ်သိစာတရားမသိလိုက်တော့မှနော်အရိမေတ္တဘုရားတွေ့တဲ့အခါဒီနတ်သားလျှောက်သလိုဒီကာထာနဲ့သွားပြီဘုရားရှင်သွားလျှောက်ဒီပုဂ္ဂိုလ်တွေနော်ဒီလိုတခါတည်းသင်ထားလိုက်မယ်အခုသီလေပရိသတ်ရမှာမာမဝါစာဗာမကမ္မရတ္တမဆီကမာမဝါစာဆိုတဲ့သီလမဲ့ခင်တစ်ခုသုံးပါးထဲမှာပါမာမဝါစာမဲ့ခင်တစ်ခုဖြစ်ဖို့အတွက်ကိုယ်နှုတ်ဖျားကထွက်လာတဲ့စကလုံးတိုင်းမှာအင်္ဂါဘယ်နှချက်ပြရမှာတော့ငါးချက်ပြရမယ်ငါးချက်ပြအဲ့ဒီငါးချက်မပြရင်လည်းတရားထူးမရနိုင်ဘူးပြောရမယ်နော်ဒီမှာစကလုံးတလုံးသီလပရိဋ္ဌာယတလုံးဥစဉ်ဆွေးဆမ်းမြင်နော်ကိုယ်စကားပြောတဲ့အခါမှာဘုရားရှင်ကသောဒနာတုတ်ဆိုတာအရှင်ကိုမကြည့်နဲ့ပထမပိုင်းမှာနေနေပါအောင်ပြောရမယ်ဒီအခြေခံပါမသွားဘူးဆိုနောက်ပိုင်းဆိုဆိုဖြစ်မြင်ဘုရားရှင်ကသောဒနာတုတ်မှာအင်္ဂါငါးချက်နော်နှုတ်ဝစီကာယကံအဝစီကံစင်ကြေဖို့အတွက်စကားပြောတော့မယ်ဆိုရင်တကာလေနဝက်ခာမိနောအကာလေနပြောတဲ့ပြောထိုက်တဲ့အရှင်ရောက်မှပြောပါမပြောတဲ့မပြောထိုက်တဲ့အရှင်မှမပြောကမပြောပါနဲ့နှုတ်ကိုပိုက်ထားဘာဆိုတီလာမာမဝါစာစတဲ့တီလာမေခင်တပါပြေဖို့အတွက်ပါလုံးတကာလေနဝက်ခာမိနောအကာလေနပြောတဲ့ပြောထိုက်တဲ့အရှင်မှသာပြောပါမပြောတဲ့မပြောထိုက်တဲ့အရှင်မှသွားပြီးမပြောမိပါစေနဲ့တစ်ချက်ပြီးပြီနော်ပြောပြန်တော့လည်းပဲဘူတေနဝက်ခာမိနောအဘူတေနတကယ့်ကိုဟုတ်မှန်သောအနေတည်းပြရှိတဲ့စကလုံးမျိုးကိုသာပြောရမယ်မဟုတ်မှမလောက်ကြံပြီးတော့မပြောဆိုရဘူးဒါလည်းသမ္မဝါစာအင်္ဂါထင်းမှာပါတယ်ပြန်ပြောမယ်တိတ်ကကာလင်နဝက်ခာမိနောအကာလင်နပြောသင်ပြောထိုက်တဲ့အချိန်ကြောင်းမှာပြောပါအချိန်မဲ့အခါမဲ့ရှောက်ပြီးတော့ပါးစားကဟောင်းပေါင်းအောင်မနဲ့မပြောမိပါစနဲ့နှုတ်ကိုအဲ့လောက်ထိဆောင်ရမယ်ပြောသင်ပြောထိုက်တဲ့အချိန်ကြောင်းမှာပြောပါမပြောသင်မပြောထိုက်တဲ့အချိန်မှာပြောကိုမပြောနဲ့နှုတ်ပိတ်ထားနောက်ကနေဘူဒေနဝက်ခာမိနောအဘူဒေနနှုတ်ကထွက်လာတဲ့စကလုံးသည်ဟုတ်မှန်သောဟုတ်တိုင်မှန်စွာပဲပြောရမယ်မဟုတ်မှမလောက်ကြံပြီးတော့မပြောရဘူးမာမဝါစာမဲ့ကန်တပါပြည့်ဖို့အတွက်ကိုပဲအရေးကြီးတယ်ဆိုတဲ့အကြောင်းကိုနော်နောက်သုံးမာနေနဝက်ခာမိနောပရုဒေနဟုတ်မှန်သောစကလုံးကိုတင်ပြတဲ့အခါမှာတော့မာနေနဝက်ခာမိနှုတ်ညံ့ချောသာစွာပဲပြောရမယ်လူတစ်ဖက်ကနားမခံတော့ပုသဝါစာငွေသက်ပါသောစကလုံးမျိုးဖြင့်မတင်ပြရဘူးမပြောဆိုရဘူးမာမဝါစာတက်သီလမဲ့ကပြေဖို့အတွက်အားလုံးဘယ်နည်းရှိသွားပြီလဲတောင်းချက်ရှိသွားပြီလေအတ္တပန်ဟိတေနဝက်ခာမိနောအနတ္တပန်ဟိတေနရတော့ဝိသုရိမေတခုကိုတကြံတင်တဲ့အခါမှာပုတ်တံပေါ်တရားကျော်လောက်ပါသွားပြီနော်ဥစဉ်တခါလေးနှုတ်ထုတ်ထားတယ်အဲ့ဒါနောက်ပိုင်းဆိုလေးမေးသွားမယ်ဒီဖုန်းကြီးလာမမေးနဲ့ဒီသင်္นานမှာတော့ဗိုက်ထိပ်မှာအကုန်ရှိနေတယ်နော်လေအတ္တမဟိတေနဝက်ခာမိနောအနတ္တမဟိတေနနှုတ်ညံ့သိမ်မွေးစွာပြောလိုက်တဲ့မှန်ကန်သောစကလုံးဟာလည်းပဲအတ္တမဟိတေနဝက်ခာမိမိမိအကျိုးသူတစ်ပါးအကျိုးစီးပွားနဲ့စံ့သောစကားမျိုးပဲဖြစ်ရမယ်တဲ့ဟုတ်လားကိုယ့်အတွက်သာအကျိုးရှိပြီးတော့သူတစ်ပါးအတွက်အကျိုးရောက်တဲ့စကလုံးမျိုးလည်းမဖြစ်ရဘူးဟုတ်လားမိမိသူတစ်ပါးနှုတ်နှစ်ဖက်အကျိုးမရှိတဲ့စကားလည်းမဖြစ်ရဘူးဒါကိုဘုရားရှင်ကအတ္တမဟိတေနဝက်ခာမိပါမဝါစာဖြစ်ဖို့အတွက်နှုတ်ကထွက်လာတဲ့စကလုံးသည်အကျိုးစီးပွားနဲ့ဆက်ရှင်သောစကလုံးမျိုးဖြစ်ရမယ်အကျိုးမဲ့ကိုဖြစ်စေသောစကလုံးမျိုးဘယ်တော့မှမဖြစ်စေတတ်ဘူးဘယ်တော့ရှိသွားပြီလေခုငါမေတ္တာစိတ်တင်နာဝက်ခာမိနောဒောမန္တရိနာစကားပြောတဲ့အခါမှာမေတ္တာဆိုတဲ့အဒောသဆိုတဲ့မေတ္တာဓာတ်ကိုရှေ့ကရှေ့ထားပြီးမှပါလေပုပ်ပင်ကမှပြုပြီးမှစကားပြောပါသူများနဲ့ပြောတဲ့အခါမှာဒောသကိုရှေ့ထားပြီးတော့ဘယ်တော့မှမပြောပါနဲ့စကားပြောတဲ့အခါမှာဘုရားရှင်ကအင်္ဂါပင်ချက်ပြရမှာနော်အင်္ဂါ၅ချက်နဲ့ပြည့်စုံရမယ်။ပ သမ္မာဝါစာသမ္မာကမ္မရာသမ္မာအာဇီဝသီလမေကသုံးပါးရှိတဲ့နေရာမှာသမ္မာဝါစာမေကံတစ်ခုပြည့်စုံဖို့အတွက်အင်္ဂါဘယ်နှချက်နဲ့ပြည့်စုံရမလို့သတ်မှတ်ပြီတော့ငါးချက်အဲ့ဒီသမ္မာဝါစာလောကုတ္တရာတရားထုရမယ့်နေရာမှာသာမဟုတ်ဘူးလောကီရေရာမှာလေဆောင်ရွက်တဲ့နေရာမှာစီယုံရင်အမှန်တမ်းမအောင်မြင်တယ်နော်ဒီကနေ့တိုင်းပြည်ကြီးပွားရေးအတွက်လုပ်နေပါတယ်ဆိုတော့ဟာလာအမတ်ကြီးတွေနိုင်ငံရေးသမားတွေအစိုးရအဖွဲ့တွေအမှန်တမ်းလိမ့်နာဖို့ကောင်းတယ်ကိုနောက်ကထွက်တာနော်အဲ့တော့ပြည်သူပြည်သားတွေကလည်းပဲဒါလိုက်နာဖို့ကောင်းတယ်အခုကတော့ဘယ်နေရာမှာပဲကြည်လိုက်ကြည်လိုက်ဟာလာ Facebook ကိုကြည်ရမှာလားကြည်ဟုတ်လားပြောတဲ့ဘုရားရှင်ကတော့တိပြောတဲ့ပြောထိုက်တဲ့အရှင်ရောက်မှာပြောမပြောတဲ့မပြောထိုက်တဲ့အရှင်မပြောပါနဲ့နေ့ပြောပြန်တော့လေဟောက်တိုင်မှန်စွာပဲပြောမဟုတ်မှန်လို့ကြံပြီးတော့မပြောစရာဘူးသုံးနှုံညာသိမ်မွေးစွာပဲပြောသူတစ်ဖက်သားနှောင်းပြန်ဖြစ်အောင်ယုံရကြံကြတဲ့ပြုဝါဝါစာငွေသက်ပါသောစကားဖြင့်မပြောစရာဘူးလေအကျိုးရှိတဲ့စကားမျိုးကိုသာပြောပါအကျိုးမရှိတဲ့စကားမျိုးကိုမပြောပါနဲ့ငါမေတ္တာရှိတာပြီးတော့ပြောပါဒေါသရှိတာပြီးတော့မပြောပါနဲ့အဲ့ဒီအင်္ဂါ၅ချက်နဲ့ပါဇက်ကထွက်လာတဲ့စကလုံးမှသာလျင်ပါလေသမ္မာဝါစာဆိုတဲ့သီလမင်္ဂတပါးပဲပြည့်စုံသေးတယ်မမကမ္မနာသွားအောင်ပါလားဟုတ်လားမဲခင်ရှိပါတရားရောက်သွားတယ်မယ်အဲ့ဒါကိုဘုရားရှင်ကတရားပါလို့ခေါ်တော့သီလေပရိဋ္ဌာယသီလနဲ့တရားမယ်အမှန်တမ်းမှလေးနေတယ်နော်အဲ့တော့စူးစမ်းပြီးတော့မှတ်စီရှင်းတယ်ဟုတ်လားစာပေကအမှန်တမ်းမှလေးနေတယ်တရားတပုတ်ကိုဓမ္မကရိယာတပါဟောရင်တဏှာကြီးဆိုအဲ့ဒီသုတ်တန်သူတပုတ်ပဲပြီးမယ်။သင်္นานတစ်ခုမှဆိုလို့ရှိရင်သုတ်တန်မောရာနဲ့ရှိပြီးတော့ပါသွားမယ်နော်။နေစ조사ပြီးတော့လိုက်ပြီးမှတ်စေရှင်ပါတယ်။ကဲအခုသီလေပရိဋ္ဌာယတစ်ခုမှမမဝါစာတစ်ခုအတွက်သဘောပေါက်ရင်သမ္မာကမ္မရာသံပါမဇိဝဆိုမြက်ကရှိပေါ်ရောက်မှပြန်ပြင်းမယ်။ဟုတ်လား။အခုသမ္မာဝါစာတစ်ခုဒီအမှန်အရေးကြီးတယ်နော်။စီယုံရေးအောင်မြင်ဖို့အတွက်လည်းဒီအင်္ဂါ၅ရှင်နဲ့ပြည့်စုံရမယ်။တဦးနဲ့တူယုံကြည်မှုတည်ဆောက်တဲ့နေရာမှာလေဒီအင်္ဂါ၅ရှင်နဲ့ပြည့်စုံရမယ်။လောကုတ္တရာတရားထုကိုရလို့သောပုဂ္ဂိုလ်တယောက်ရဲ့နှုတ်ဖြတ်ကလေးပါလေဒီအင်္ဂါ၅ချက်နဲ့ပြည့်စုံပြီထွက်ရမယ်။တက်လောကရေးရဖြစ်စေ။နေ့ပါလေဓမ္မရေးရပါဖြစ်စေ။လောကရေးရဓမ္မရေးရပန်သမျှမှာတကယ့်အကျိုးရှိတဲ့သီလသည်ဘာသီလလဲဆိုရင်ပါမဝါစာဆိုတဲ့သီလမြေကအရေးကြီးတယ်။နော်။ကျန်တဲ့ပါမကမ္မရာပါမအာဇီဝနဲ့နှစ်ပါးကိုရှင်းထားခဲ့အောင်ပဲအထက်ရောက်မှပြောမယ်။ကဲအဲ့တော့ဘယ်ရောက်သွားပြီတော့။သီလကိုကောင်းစွာဖြည့်ကျင်းသောသူသည်သီလနဲ့တည်တည်မြည်၏ဆိုဘယ်လိုဖြည့်ကျင်းရမှာလဲဆိုပြီးဖို့မလိုဘူးလား။လောရတဲ့နော်ကိုင်ဒီလောက်ပဲဒီမှာမှတ်တယ်လေဒီလေပရိသတ်ရနောက်တခါဆက်သွားကိလေသာကိုအဲကိလေသာကိုလက်မခံပေလံသာလုံလာသည်အာတပမြည်ဣစရာကလုံလာစတာဝိရိယပဲဒီဝိရိယသည်ဘာဝိရိယမျိုးဖြစ်ရမှာလဲကိတ္တသာကိုလက်မခံတဲ့လုံလာဝိရိယမျိုးစတာတခြားပြောတာမဟုတ်ဘူးအဘိဓမ္မာသင်္နတက်ဖို့ပြီးသားပုဂ္ဂိုလ်အနေနဲ့ဒါပါမပဏ္ဏ၄ပါးကိုပြောနေတာပါစတာသိရမယ်အမိနာပါမပဏ္ဏ၄ပါးကိုပြောနေတာပါမပဏ္ဏ၄ပါးစတာမသိမလိမ္မာတုံးကကိုကအကုသိုလ်မှုကိုကျူးလွန်ထားပြီးဟဲ့ဆိုလို့ရှိရင်ကိုကျူးလွန်ထားတဲ့အကုသိုလ်မှုမျိုးဟာနောက်ထပ်မကောင်းကျိုးကိုပေးခွင့်မရအောင်ဘာလို့မရတော့ကုသိုလ်ကိုများများကြိုးကောက်အားထုတ်ပြီးတော့လုပ်ပေးပါဒါပါမပဏ္ဏတပါကိုယ်တဏ္ဍာမှာကုအကုသိုလ်တရားတွေမလုပ်သေးဘူးသူများတွေလုပ်နေတာကြည့်ရင်သူပုဂ္ဂိုလ်တို့တဏ္ဍာမှာဖြစ်ပေါ်နေတဲ့အကုသိုလ်မျိုးငါတဏ္ဍာဘယ်တော့မှမကြောက်ရအောင်ငါကုသိုလ်နဲ့ပဲကြိုးစားအားထုတ်နေမယ်ဒါလည်းဝိရိယတစ်ခုမိမိတဏ္ဍာမှာကုသိုလ်တရားတွေဘာတစ်ခုမှမလုပ်ရသေးဘူးဟုတ်လားမလုပ်ရသေးဘူးဆိုရင်အဲ့ဒီကုသိုလ်မျိုးဖြစ်ပေါ်လာအောင်ငါကြိုးစားအားထုတ်မယ်စတဲ့ဝိရိယတစ်မျိုးပြီးမှကိုယ်တဏ္ဍာမှာကုသိုလ်တစ်ခုလုပ်ပြီးပြီရဲ့ဆိုလို့ရှိရင်အဲ့ဓာတွေကိုအမှတ်တမိဘယ်တော့မှမနဲ့ထက်ကထက်ကနှလုံးသွင်းကြိုးစားပြီးတော့နှလုံးသွင်းရှင်ဆိုတဲ့ဘာလဲပါမပဏ္ဏလုံလာဝိရိယတစ်မျိုးတဲ့မဖြစ်သေးတဲ့အကုသိုလ်တရားမျိုးမဖြစ်ပေါ်ရအောင်လုံလာပြရမယ်နှိပ်ဖြစ်ပေါ်ပြီးသားကျူးလွန်ပြီးသားအကုသိုလ်တရားမျိုးအကျိုးပေးခွင့်မရအောင်လုံလာပြရမယ်၃မဖြစ်သေးတော့ဒါနာသီလာစာသကုသိုလ်တရားများကိုယ်တဏ္ဍာမှာဖြစ်ပေါ်လောင်ကြိုးစားမယ်လေကိုလောက်ပြီးသကုသိုလ်တရားနဲ့ပတ်သက်ပြီးတော့မင်းမပြောင်ပြောင်မဖြစ်ရဘူးအဲ့ဒီကုသိုလ်ရထက်ကထက်ကတိုးပွားအောင်သာဃာနုဒတိတို့ဗုဒ္ဓနုဒတိတို့အနုဒတိဘာဝနာမျိုးနဲ့ထက်ကထက်ကနှလုံးသွင်းပြရမယ်အဲ့ဒီလိုကြိုးစားအားထုတ်ဝိရိယမျိုးဘယ်နှမျိုးရှိတော့လေးမျိုးခေါ်တယ်ဒါအဘိဓမ္မာစကလုံးနဲ့ပြောလို့ရှိရင်ပါလေမာမပရံ၄ပါအဲ့ဒါကိုဒီမှာကြတော့ကပြာမှာဗာနဲ့သုံးတာတော့အာဒါဘီလို့သုံးထားတဲ့ဆက်ဖတ်ပါကိလေသာတို့ကို
เจ้า
အဲဤနဲ့ဆိုတာတခြားပြောတာမြတ်စွာဘုရားဖြေကြားလိုက်တဲ့ဂါထာ၌လို့ပြောတာဤတိလေပြဋိဌာယစရှိသောဘုရားရှင်ဖြေကြားလိုက်တဲ့ဂါထာမှာပဋိသန္ဓေပညာတခုပါတိဟာရိယပညာတခုဝိပဿနာပညာတခုပဋိသန္ဓေပညာကိုပဲပါဠိမြေပြောခဲ့တော့ပါပညောပါတိဟာရိယပညာကိုနိပကောဝိပဿနာပညာကိုပညင်စပါဝယံလို့သုံးကြိမ်တိတိဘုရားကပါလဲပညာပြတယ်အဲ့ဒီထင်းမှာတဏှာတုသောကွန်ရက်ကိုဖြည့်ရှင်းလို့သောပုဂ္ဂိုလ်တရားနိဗ္ဗာန်မဲ့ဖို့တကယ်လို့ရှင်သက်ပုဂ္ဂိုလ်တရားသည်တပဋိသန္ဓေပညာနဲ့လည်းပြည့်ရမယ်နှိပ်ပါရိယရိယပညာနဲ့လည်းပြည့်ရမယ်သုံးဝိပဿနာပညာပြည့်ဒီပညာသုံးမျိုးမပြည့်ရတဏှာဆိုတဲ့အရှုပ်တွေကိုမဖြည့်ရှင်းနိုင်ဘူးဟာလားတည့်ရပဋိသန္ဓေပညာဆိုတာဘာပြောတာတော့တည့်ရပဋိသန္ဓေနေခဲ့တဲ့ကာမစညာပညာဒါကတော့လောက်ယူလို့ရလားမရဘူးအတိတ်ဘဝကပဲပဋိသန္ဓေကြိုးပေးတော့ငါပဲပါလေဒီပဋိသန္ဓေပညာပါရမယ်တည့်ရပဋိသန္ဓေဖြည့်ရမယ်လို့ပြောတာပဋိသန္ဓေပညာဆိုတာပါရိယာရိယပညာကတော့တည့်ရပရိသန္ဓေနေုံနဲ့မပြီးသေးဘူးပညာရှိသူတို့ကောင်းတွေနဲ့တွေ့ကြုံတဲ့အခါကာလမှာဟုတ်လားမေးသင့်မေးထိုက်တာမှန်သမျှတွေကိုနေရာတိုင်းနေရာတိုင်းမှာကိုယ်အတွက်ပါအသုံးချနိုင်အောင်ပါလို့ရမှာတော့မေးမြန်ရမယ်အဲ့ဒီပါရိယာရိယပညာမျိုးလည်းပဲပါလေရှိရမယ်နိဗ္ဗာန်ပညာလို့ခေါ်တဲ့ဝိပဿနာပညာကတော့အာလုံးပရိသတ်တွေကနားလေပြီးတော့ဖြစ်ပါပြီမေကံသဘောတရားနဲ့ပြောရမယ်ဆိုလို့ရှိရင်သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပမေကံနှစ်ပါးပြည့်စုံရမယ်လို့ကာရမအာလုံးပညာဘယ်နှမျိုးတော့သုံးမျိုးလာတယ်အောက်ဆက်ပါပါသီလာအဲလိုရင်ကတော့ကာရတပုတ်လုံးအကျဉ်းထုတ်လိုက်လို့ရှိရင်တဲ့သီလနှစ်သမာဓိနောက်တော့ဝိရိယပြီးမှပညာသုံးခုစုစုပေါင်းဘယ်နှမျိုးတော့6မျိုးအဲ့ဒီ6မျိုးနဲ့ပြည့်စုံသောပုဂ္ဂိုလ်သည်တလည်းရဲ့လက်ရှိဘဝမှာတွေ့တာတတ်မဲ့မှုဆိုတဲ့တဏှာကိုဒါအရိုက်တမဲနဲ့ခုတ်ဖြတ်ဖောက်ထွက်နိုင်တယ်အရိုက်တမဲနဲ့ဖောက်ထွက်နိုင်တယ်အင်္ဂါဘယ်နှချက်ပြည့်စုံမှာတော့6ချက်ကိုယ်တဏ္ဍာမှာတရားထုတကယ်ရရှင်အဲ့ဒီအင်္ဂါ6ချက်နဲ့ပြည့်စုံပြီလားမပြည့်စုံသလားပြန်ကြည့်ဘာကြောင့်တရားထုမရလဲဆိုတာအဲ့ဒီကကြည့်နော်အဲ့ဒီတည်းမှာမတခါသီလဆိုတဲ့နေရာမှာပါလေပါမဝါစာပါမဝနာပါမစီဝပါမဝါစာဆိုတဲ့အင်္ဂါ5ပါးနဲ့ပြည့်စုံတဲ့9ရက်နှုတ်ထဲမှာအဲ့ဒီကပြည့်ပြီလားမပြည့်ဘူးလားအဲ့ဒီတစ်ခုတည်းနဲ့တိုင်တာလိုက်တော့နော်အဲ့ဒီတခုတွေနဲ့တိုင်တာလိုက်အဲ့ဒီတခုတွေနဲ့တိုင်တာလိုက်တာနဲ့ကိုဒါအဖြေထွက်ပါတယ်ပြောသင်ပြောထိုက်တဲ့စကားကိုအကျိုးရှိမှပြောအကျိုးမရှိတဲ့စကားကိုပြောနေရင်ငါသိပါလေတရားသူမရတဲ့ဒီမှာသီလပြဋိဌာရမဖြစ်သေးဘူးဆိုတာကိုဒါဖြေထုတ်ရမယ်နော်ကဲအောက်ဆက်ပါပါဥပမာရဏသာအမေနဲ့ပါလေဖယားရှင်ဖြေတဲ့ကာရာကိုဒါပါလေပါမအတိတ်ပြအချင်းအပြင်အထာကရဆရာကအဲ့ဒီနတ်သာအမေကာရာနဲ့မြတ်စွာဘုရားဖြေကြားထိုက်တဲ့ပါဠိကာရာနှစ်ခုကိုပဲဝိသောတိမေအထာကရကျန်ပေါင်းအဲစာမျက်နှာပေါင်းအလုံးဘယ်လောက်ဖွင့်သွားတော့900ကျော်နဲ့ဖွင့်သွားတယ်မာဇေဆရာတော်ကြီးကအဲ့ဒီဝိသောတိမေအထာကရစာမျက်နှာပေါင်း900ကျော်ကိုထပ်ပြီးတော့ပါလေစာမျက်နှာပေါင်း2300ကျော်နဲ့ကထပ်ပြီးတော့ဖွင့်တယ်နော်အဲ့ဒါတွေကမာစီဖွင့်တာကမှအလုံးသဘောမပေါက်သေးဘူးဆိုရင်သင်ကျော်ပြီးဒီမှာနဲ့တခါထပ်ပြီးတော့သင်တတ်ပြန်တဲ့အောင်မယ်နော်တရားထူးတစ်ခုရဖို့အတွက်သိသင်သိထိုက်တာတွေအများကြီးလိုအပ်ပါသေးတယ်နော်အဲ့ဒါလေးတွေကိုစူးစမ်းပြီးတော့ဒါမှတ်လိုက်ပါဒါသိတကယ်ကြက်စရာတော့မလိုပါဘူးနော်အာယုံနဲ့စူးစမ်းပြီးတော့မှတ်ယုံနဲ့ပဲစာအုပ်ကိုတော့ထပ်ကထပ်ကဖတ်ပြရမှာပေါ့ဘာလို့ဆိုဒီနေ့မှာနေ့နေ့သက်စက်ကလုံးတွေပါသွားတယ်ဆေးရလောက်မဖတ်ပြထားလိုက်ပြီးဟဲ့ဆိုလို့ရှိရင်သင်တတ်ကာလအဲ့မှလာမှာနော်ဒီကဆရာရှင်းပြတဲ့ဟာကိုနောက်မှမေးသွားလို့ရှိရင်ဘာမှအစဖို့လို့ရမှာမဟုတ်ဘူးအခုတော့သီလဆိုခါပဲဒါဒီတိုင်းပဲနောက်ပိုင်းမှာတော့အစင်စင်အလုံး3ဆင့်လောက်ထပ်ပွင့်ပဲဟောပဋ္ဌာန်းကိုဟောတဲ့အခါမှာဘုရားရှင်ကဟေတုပြည့်စေစသည်ဖြင့်အကျင့်ဥဒေသလို့ခေါ်တယ်ဟေတုပြည့်စေရဒီဟေတုသံယောဂကဏ္ဍစသည်ဖြင့်ပါလဲ နေဒေတာပစ္စယနေဒေတာဟောတယ်ပစ္စယနေဒေတာကမှာပါလဲပဋိနေဒေတာစသည်ဖြင့်ပညာဝါဒစသည်ဖြင့်ဟောတယ်အဲ့ဒီလိုပါပဲမာသတိပ္ပဏနာတုတ်ကိုဟောတဲ့တခါမှာလဲရှိဥစွာသတိပ္ပဏ၄ပါးအကျင့်ဟောတယ်ဒုတိယမကျင့်မကြည်တတိယပါလဲအကျေအပြင်ဟောတယ်အခုဒီနေရာမှာလဲပဲဒီအတိလေပြိဋ္ဌာယံနရောစသောဂါထာကိုအစကားရာဆရာကြီးပရမအကျင့်အပြင်ပြတယ်ဒုတိယမကျင့်မကြည်တတိယပါလဲအကျေအပြင်ပြတယ်စုစုပေါင်းဝိသုဒ္ဓိမေထာဂရာကိုရေးတဲ့အခါမှာခါမောစုစုပေါင်း23ခန်းနဲ့အကုန်လုံးအပြည့်စုံရေးသွားတယ်နော်အမဒါမစိတ်ဝင်စားစရာကောင်းတယ်ဒီဖရာသာသနာထည့်မှာနော်ပို့ချသူရှိတဲ့အချိန်မှာသင်္နာမတက်လိုက်ဘူးဆိုရင်နောက်ပိုင်းဖရာသာသနာမရှိတဲ့မှာဒါမျိုးစိတ်တမကူနဲ့ဟုတ်လားသီလနဲ့ပြည့်စုံဗာသီလမှမသိဖြစ်နေအောင်မယ်နော်အဲ့ဒီပုံစံမျိုးဖြစ်မယ်ကြိုးစားပြီးတော့သာမှတ်ပါကဲအဲ့တော့နောက်ပါကြံသေးတော့ဦးဇင်းတို့သွားမှာကနောက်စတဲ့မျက်နှာသွားပါဝိသုဒ္ဓိမေမြလာဟင်စာမျက်နှာ၄ကဲအာလုံးပြိတ္တာဖတ်ရအောင်ဝိသုဒ္ဓိမေမြဝိကဲအဲ့ဒီပိုင်းမှာ3မိနစ်လောက်ရှင်းပြီးပထမပိုင်းနားတော့မယ်အခုပရိသတ်ဖတ်လိုက်ပြီးဝိသုဒ္ဓိမေမြာဆိုတဲ့ခေါင်းဆိုင်နဲ့ဖတ်တော့ဖတ်လိုက်ပြီးနှလုံးသားထဲမှာဒီအခုဖတ်လိုက်တဲ့အစာကြောင်15ကြောင်ခန်းလောက်ကပါရမီသဘောပေါက်တာပါတော့ဟမ်ပေါ့မမဟုတ်သေးပါဘူးနော်ထဲဝန်းကျင်စင်ကြေသောနိဗ္ဗာန်သည်ဝိသုဒ္ဓိပါဠိမှာကဝိသုဒ္ဓိမေကဝိသုဒ္ဓိတပုတ်မေကတပုတ်နော်ဝိသုဒ္ဓိဆိုတာနိဗ္ဗာန်ကိုပြောတာမေကဆိုတာအကျင့်လန်းစင်လို့ပြောတာသဘောပေါက်နော်ဝိသုဒ္ဓိမေကကိုဝိသုဒ္ဓိမေလို့ပြန်ထားတာမေဆိုတာမေကဆိုတဲ့ပါဠိကရတယ်ဝိသုဒ္ဓိဆိုတာကပါလဲနိဗ္ဗာန်မေကဆိုတာပါလဲအကျင့်လန်းဘာဖြစ်လို့နိဗ္ဗာန်ကိုဝိသုဒ္ဓိလို့ခေါ်ရတာလဲလို့မေးစရာရှိတယ်ဟောကထဲဝန်းကျင်စင်ကြည်တဲ့အတွက်ကြောင့်ထဲဝန်းကျင်စင်ကြည်တဲ့ဘေးကစင်ကြည်တာလဲဆိုရင်လောဘဒေါသစသောကိလေသာအငြိတ်ကြီးတွေမှလုံးဝစင်ကြည်သွားတဲ့သဘောကိုဒီညာပါတော့နိဗ္ဗာန်လို့ခေါ်တယ်အဲ့ဒီနိဗ္ဗာန်ကိုပါဠိစာပေထဲမှာဝိသုဒ္ဓိလို့ခေါ်တယ်အဲ့ဒီဝိသုဒ္ဓိအမိရသောကိလေသာအလုံးစင်ကြယ်တဲ့နိဗ္ဗာန်ကိုယောက်ျောင်းယာကျောင်းရှိသောမြေပုံလမ်းကိုပါဠိမှာမေဃလို့ခေါ်တယ်အဲ့ဒီဝိသုဒ္ဓိဆိုတဲ့စကလုံးနဲ့မေဃဆိုတဲ့စကလုံးနှစ်ခုကိုပေါင်းပြီးမှဝိသုဒ္ဓိမေဃလို့အဲ့ဒီလိုဖြစ်လာတယ်နောက်ဆုံးအကြောင်းပြရင်ဝိသုဒ္ဓိမေဆိုတဲ့စကလုံးသည်နိဗ္ဗာန်ယောက်ျောင်းအကျင့်ကိုပြဆိုထားတဲ့ကြံပဲနိဗ္ဗာန်ကိုပင်လန်းကသွားမှာလေဒီလန်းကသွားမယ်မိမိသွားနေတဲ့လမ်းသည်တကယ်နိဗ္ဗာန်ကိုဥတည်တဲ့လမ်းမဟုတ်ဘူးဆိုဟုတ်လားမဟုတ်ဘူးလားစတာကိုဝိသုဒ္ဓိမဲ့ကြံနဲ့ညှိမ့်ပြီးတော့ချိန်လိုက်လို့ရှိရင်ဘေးဟာနေရာကောက်နေတယ်မကောက်ဘူးဟုတ်လားဘောင်းကြီးရန်တွေကိုလည်းအထာဂရဆရာကပြောထားတယ်ကိုပြဆိုထားတာကမ္မထံလမ်းကြောင်းသည်နိဗ္ဗာန်ကိုဥတည်တဲ့ကမ္မထံလမ်းကြောင်းဟုတ်မဟုတ်ဆိုတာကိုဟောဒီဝိသုဒ္ဓိမဲ့အထာဂရနဲ့ရှင်းတော့ပြီးတော့ကြည့်ပါဟုတ်လားအကောင်လုံးဒီတိုင်းလောက်ထားတယ်ဒ ဲ့တော့ဝိသုဒ္ဓိမကျမ်းကတော့မသိမရှင်းလက်ထိပ်မှာကင်ထားရမယ့်စာအုပ်တော့ကျမ်းကတခုပဲနော်မသိမရှင်းကင်ထားရဘူးဆိုစာအုပ်ကင်ခိုင်းတာပြောတော့မဟုတ်အဲ့ဒီစာအုပ်ဖတ်ခိုင်းတာပြောတာစာအုပ်ကင်ထားမှာစာအုပ်ထဲမှာလွယ်မှာထည့်ပြီးသွားနေလို့ပြရတော့မှာတော့နော်အဲ့ဒါလေးပဲသဘောပေါက်လို့တယ်ကဲဒီတော့ဝိသုဒ္ဓိမနဲ့ပတ်သက်ပြီးတော့ပိဋကသုံးပုံနဲ့ချိန်ပြီးတော့အထာဂရာဆရာရေးတော်မယ်ဆိုတဲ့အခါမှာဟောဒီဝိသုဒ္ဓိမထေမှာဝိသုဒ္ဓိဆိုတာစကလုံးနဲ့ပတ်သက်ပြီးတော့တပ်ပိသင်္ခါရနိစ္စသတိဖြင့်တမျိုးဖွင့်တာတွေ့တယ်ယံမိဇာနိစ္စပညာစသတိဖြင့်တမျိုးကာမဝိဇ္ဇာစဓမ္မောစဖြင့်တမျိုးသဗ္ဗရာသီလသမ္မာနောစသတိဖြင့်တမျိုးမာသတိပရဏာသုတ်တံကြပြောဧကာယနောအញ្ញံဘဲခွင့်မဲ့ကောစသတိဖြင့်တမျိုးအဲ့ဒီလိုနိဗ္ဗာန်မျိုးစုံနဲ့သုတ်တံပေါင်းရာနဲ့ရှိပြီးတော့ဖွင့်ဆိုရတယ်တဲ့အဲ့ဒီထေရကိုအစိုင်းတိုင်းတစ်ခုစီတစ်ခုစီငါအကြည့်ရှိပြသွားမယ်ဆိုပြီးတော့ဒီမှာဝိသုဒ္ဓိမများကိုအထာဂရာဒီကစာမျက်နှာနေ့3လေးထဲမှာမာတိကသဘောမြင်နဲ့ပြထားတယ်ဒီမာတိကသဘောကိုဒုတိယဘက်အရှင်ကြမအခုဖတ်လိုက်တဲ့စာဘက်ကိုအသေးစိတ်ပြန်ပြီးတော့ရှင်းပြမယ်ကဲအာလုံပရိသတ်လေးဆိုဣဒံမေပုံညာနိဗ္ဗာန်တပစ္စေယောဟောတုဖယားပွင့်မှသိခွင့်ရသောမြတ်ဗုဒ္ဓဤဓမ္မအနိတာရကိုလေလေနဲ့နဲ့ကြံ့ကြံ့ကြိုးကုတ်အာထုံနိုင်ရန်ရေစိတ်တန်ရွက်ဖွင့်လိုက်သင်ကြအပ်တော်ဤဝိသုဒ္ဓိမေသင်္ဍန်ကိုပထမအကျင့်မိမ့်နိုင်ကိုစေနာယူရတော်ဤကောင်းမှုသည်ဒုက္ခခတ်သိရှုံညင်ရမှန်ဉာဏ်၌ဘန်တော်မရောက်ရအောင်ပို့ဆောင်နိုင်သည်ဖြစ်ပါစေတည်းသာတုသာတုသာတု